Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တံမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်စက်တင်ဘာလ26ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49လို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆက်မှုပြပါခင်ဗျာ။အခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်ခွန်ညွန်နဲ့အတူကြေညာပေးမှာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့စက်တင်ဘာ10ရက်နေ့စတင်ခဲ့တဲ့ Britain နဲ့ American ခီးစင်တွေနှစ်ပတ်ကြာခီးစင်ပြီးဆုံးသွားပြီဖြစ်ပြီးရန်ကုန်ကိုပြန်ပြီးရောက်လာပြီဖြစ်ပါတယ်ဆီရဲနိုင်ငံမှာသဘုံတွေထိန်းချုပ်ထားတဲ့ဒေသမှာအသေးပြောက်များတဲ့အကြမ်းဖက်မှုတွေတိုးလာတာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှာတနင်္လာနေ့ကအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမိုးလေ
းဟုတ်ကဲ့ကောင်းပါခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်တွေထဲမှာဆိုရင်တော
့ Well it's been led by a Nobel Peace Prize winner only since the end of last March
and we have Dr. Aung San Suu Kyi ဖြစ်ပါတယ်အမေရိကန်နိုင်ငံခီးစဉ်အတွင်း CNN သတင်းဌာနနဲ့ပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားခဲ့တာပါအကြောင်းအရာအပြည့်စုံကိုသတင်းတွေတင်ဆက်ပြီးမှနားဆင်ကြဖို့ရှိပါတယ်ဒါပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်မြန်မာပြည်ကပေးစာကနသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကဘာတလွားထူးခြားစံပြစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်ခွာညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
စီးရီးယားနိုင်ငံမှာသဘုံတွေထိန်းချုပ်ထားတဲ့အလက်ပိုအရှိပိုင်းဒေသကိုစီးရီးယားနဲ့ရုရှားဂျက်တိုက်ပင်းတွေကဘုံကျဲတိုက်ခိုက်နေချိန်မှာပဲဒီအသေးပြောက်များတဲ့အကြမ်းဖက်မှုတွေတိုးလာတာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကတနင်္ဂနွေနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပါတယ်။အာနာရှင်အဆက်ဆိုးဟာစီးရီးယားပဲဖြည့်ရှင်းဖို့အတွက်ယုံကြည်နေတယ်ဆိုတာရှင်းရှင်းလင်းလင်းပြသနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမန်သာပါဝါကပြောပါတယ်။ဒါအပြင်ဒါဟာစီးရီးယားကမြေတလက်မှာမကြမ်းရအောင်စီးရီးယားတင်ပိုက်ဖို့လုပ်နေတာကိုပြနေတယ်လို့အခုလိုစီးရီးယားဖြည့်ရှင်းလို့စီးရီးယားမှာဘာပဲဖြစ်ပြီးကျန်းနေကျန်းနေဂရုမစိုက်ဘူးဆိုတာကိုလည်းပြနေတယ်လို့ပြောပါတယ်။ရုရှားရဲ့မဟာမိတ်စီးရီးယားအစိုးရကလူပေါင်း 2,900 ခွဲလောက်ပိတ်မိနေတဲ့အလက်ပိုမျိုးကိုတိုက်ခိုက်မှုတွေအဆုံးသတ်စေဖို့အတွက်ရုရှားကနေထိမ့်ပေးအောင်အမေရိကန်ပြင်သစ်နဲ့ဗြိတိန်နိုင်ငံတွေကရုရှားကိုဖိအားပေးဖို့အရေးပေါ်အစည်းအဝေးခေါ်ယူခဲ့တာဖြစ်ပါတယ်။တုံးချီနဲ့ပြစ်ခတ်မှုတွေစီးတဲ့ထည့်ထားတဲ့ဘုံတွေလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေလို့တိုက်ခိုက်မှုတွေကလည်းဒီဒေသရင်းအဆောက်အဦတွေပြပြဝတ်ကုန်တယ်လို့လမ်းမတွေပေါ်မှာကွန်ကရစ်အပြက်စီးတွေအပိုင်းဆိုင်တွေနဲ့ပြည့်ကုန်တာဖြစ်ပါလေအခုဆိုထိုးစစ်ဆင်နေတဲ့အတွက်လူပေါင်း213ယောက်တေဆုံးနေပြီလို့လည်းကုလသမဂ္ဂကပြောပါတယ်
EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်တဲ့လုပ်ငန်းမစခင်လုပ်စရာတွေအများပြားရှိနေပေမဲ့လုပ်ငန်းစပြီဆိုတာနဲ့တတ်မှတ်ချိန်ထက်ကျော်သွားတဲ့အထိမပြီးပြတ်တာမျိုးတော့ဖြစ်မှာမဟုတ်ကြောင်းဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ကတနင်္လာနေ့မှာပြောပါတယ်။ပြီးခဲ့တဲ့ဂျွန်လတုန်းကလူထုစန္ဒခံယူပွဲမှာဗြိတိန်ဥရောပသမဂ္ဂကနှုတ်ထွက်ရေးစည်းရုံးမှုကိုဥဆောင်ခဲ့တဲ့ဝန်ကြီး Johnson ဟာ BBC ရုပ်သံမေးမြန်းခန်းမှာ2019မေလမှာကျင်းပမဲ့ဥရောပပါလီမန်ရွေးကောက်ပွဲမတိုင်ခင်ဗြိတိန်နိုင်ငံနှုတ်ထွက်တဲ့အကြောင်းပြောခဲ့ပါတယ်နှစ်တကူလာတွေအတွင်းတရားဝင်နှုတ်ထွက်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အချိန်တိကျပြောဖို့သူ့ကို၃ချိန်မေးခဲ့ပေမဲ့အဖွဲ့ဝင်ဖြစ်ကနှုတ်ထွက်ဖို့ဆုံးဖြတ်ပြီးရင်နှစ်နှစ်ကြာအချိန်ယူပြင်ဆင်ရမယ်ဆိုတော့ EU အဖွဲ့ရဲ့ Lisbon သဘောတူညီချက်ကစီကံသတ်မှတ်ချက်အပိုက်50ကိုတောင်းဆိုမယ်ဆိုတော့သူ့ရဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းကပြောကြားချက်ကိုထပ်ပြောဖို့တော့ညင်ခဲ့ပါတယ်နှုတ်ထွက်ရေးနဲ့ပတ်သက်လို့ကြိုတင်စီစဉ်မှုတွေကိုဒီနှစ်မှာစတင်မှာမဟုတ်တဲ့အကြောင်းထပ်ပြီးတော့ပြောခဲ့တဲ့ဝန်ကြီးချုပ် Theresa May ရဲ့ထောက်ခံမှုကိုနောက်ပိုင်းမှာဝန်ကြီး Johnson မရခဲ့ပါဘူး
မြောက်ကိုရိုင်းနယ်ပြည်နယ်ရှာလော့မြို့မှာဆန္ဒပြပွဲတွေနဲ့အဓိကျုံးနေဖြစ်ပွားစီတဲ့ဖြစ်ရပ်တစ်ခုဖြစ်တဲ့အသက်43နှစ်အရွယ်အာဖရိကနယ်ပွားအမေရိကန်နိုင်ငံသား Keith Lamont Scott အင်္ဂါနေ့ကရဲနဲ့ထိတိုက်တွေ့ပြီးသေဆုံးခဲ့တယ်နဲ့ပတ်သက်ပြီးရဲကဗီဒီယိုမှတ်တမ်းနှစ်ခုကိုထုတ်ပြန်ပေးလိုက်ပါတယ်။တစ်ခုက Scott နဲ့ရင်ဆိုင်ခဲ့တဲ့ရဲတွေကိုမှတက်ဆင်ထားတဲ့ကင်မရာကမှတ်တမ်းဗီဒီယိုတွေဖြစ်ပြီးနောက်တစ်ခုကရဲကတွေမှတက်ဆင်ထားတဲ့ကင်မရာတွေကမှတ်တမ်းဗီဒီယိုတွေဖြစ်ပါတယ်။ဒီအခွေတွေကိုထုတ်ပေးဖို့အတွက်လူစုကတောင်းဆိုရင်ဆန္ဒပြခဲ့ကြတာဖြစ်ပြီးစနေနေ့ကမှရဲကထုတ်ပေးခဲ့တာပါဗီဒီယိုမှတ်တမ်းတစ်ခုမှာ Scott ကသူ့ကားထဲကထွက်လာတာကိုပြသထားပြီးသူ့ဘဲဘက်ကိုလှည့်သွားတာတွေ့ရတယ်လို့ဒါဟာသူ့ပြစ်ခတ်ခံရပြီးမြေကြီးပေါ်လဲကျန်မသွားခင်သူ့ကိုမပြစ်ခတ်ခင်3စက္ကန့်လောက်လုံးမှာကားတွေရက်ဖို့လှုပ်ထားတဲ့နေရာမှာသူ့ရက်နေတာကိုပြသထားတာပါနောက်ဗီဒီယိုခွေထဲမှာ Scott မြေကြီးပေါ်ကိုလဲကျန်မသွားခင်ဘာတွေဖြစ်နေလဲဆိုတာကိုတော့ပြမထားပါဘူးအဲ့ဒီခွေထဲမှာပထမ23စက္ကန့်တွေအတန်တွေကိုတော့ဖြတ်ထားတာတွေ့ရပါတယ်ဒီဗီဒီယိုခွေတွေထုတ်ပြန်ပေးပြီးတဲ့နောက်မှာပြစ်လုတဲ့ Charlotte မျိုးက5ရက်မြောက်ဆန္ဒပြပွဲတွေမှာတော့အတော်ကြီးငြင်းငြင်းချမ်းချမ်းနဲ့ရှိနေတာကိုတွေ့ရပါတယ်
ဒီနေ့တနင်္လာနေ့မှာအမေရိကန်သမ္မတလောက်နှစ်ဦးဖြစ်ကြတဲ့ဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်နဲ့ရီပက်ဘလစ်ကန်ပါတီကဒေါ်နယ်ထရမ့်တို့ပထမဆုံးစကားဆစ်ထိုးပွဲကျင်းပဖို့ရှိပြီးစောင့်ကြည့်အကဲဖြတ်မဲ့သူပေါင်းခန့်မှန်းခြေတန်းတရာရှိနိုင်ပါတယ်။စကားဆစ်ထိုးပွဲဟာပြိုင်ဘက်နှစ်ဦးလုံးအတွက်အလွန်အရေးကြီးပါတယ်။ကြည့်ရှုသူတွေကသူတို့ဘာပြောကြသလဲဆိုတာကိုသာမကဘလို့ပြောသလဲတူဦးကိုတူဦးဘလို့တုံ့ပြန်ကြသလဲဆိုတာတွေကိုပါဂရုစိုက်ပြီးတော့ကြည့်ရှုကြမှာပါရွေးကောက်ပွဲမတိုင်ခင်စကားစစ်ထိုးပွဲ၃ချိန်အနည်းပထမဆုံးစကားစစ်ထိုးပွဲဟာအစဉ်လာအဖြစ်လူကြည့်အများဆုံးဖြစ်တယ်လို့ရလက်အပြောင်းလဲလဲဖြစ်နိုင်ခြေရှိတဲ့ပွဲဖြစ်ပါတယ်
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖေဝေအမေရိကန်တင်ငါမနက်ခင်းတရင်တွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့စက်တင်ဘာလ10ရက်နေ့မှာစတင်ခဲ့တဲ့ဗြိတိန်နဲ့အမေရိကန်နိုင်ငံတွေကိုတွားရောက်ခဲ့တဲ့နှစ်ပတ်ကြာခီးစဉ်ကပြီးဆုံးသွားပြီဖြစ်ပြီးတနင်္ဂနွေနေ့ညပိုင်းမှာပဲရန်ကုန်ကိုပြန်ပြီးရောက်လာပြီဖြစ်ပါတယ်။ဗြိတိန်မှာဝန်ကြီးချုပ်ထရီဆန်မေးနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားဆက်ဆံရေးတိုးမြှင့်သွားဖို့ဆွေးနွေးခဲ့တယ်လို့လန်ဒန်မြို့မြန်မာတန်ရုံမှာဥရောပဒေသအရှေ့လေဘန်နဲ့အာဖရိကဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့မြန်မာတန်မကြီး12ဦးနဲ့တွေ့ဆုံပြီးအဝေးရောက်မြန်မာနိုင်ငံသားတွေကိုဆောင်ရှောက်ဖို့မှာကြားခဲ့ပါတယ်။ဗြိတိန်ကနေတဆက်တည်းတော့ရောက်တဲ့အမေရိကန်ခီးစင်ကိုတော့အမေရိကန်သမ္မတဘရက်အိုဘားမားကဖိတ်ကြားခဲ့တာဖြစ်ပြီးသမ္မတနဲ့ဒေါ်ဆန်းစုကြည်တို့တင်ပြတော်မှာတွေ့ဆုံပြီးမှပဲမြန်မာနိုင်ငံပေါ်မှာချက်မှတ်ထားတဲ့စီးပွားရေးဒဏ်ခတ်မှုတွေကိုဖယ်ရှားပြဖို့ပြင်ဆင်နေပြီလို့သမ္မတအိုဘားမားကကြေညာလိုက်ပါတယ်ဝါရှင်တန်ဒီစီမှာရှိနေတဲ့အမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာဒီမိုကရေစီရေးအတွက်မပြီးဆုံးတဲ့ပြုပြင်ပြောင်းလဲရေးမှာဆက်လက်ကူညီဖို့တိုက်တွန်းခဲ့တယ်လို့အမေရိကန်အာဆီယံစီးပွားရေးလုပ်ငန်းရှင်များတင်ကတီးခဲတဲ့ညစာစာပွဲမှာလည်းဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့ပွင့်လင်းလာတဲ့စီးပွားရေးမူဝါဒနဲ့ရင်းနှီးမြှုပ်နှံနိုင်တဲ့အခွင့်အလမ်းတွေကိုရှင်းလင်းဆွေးနွေးပါတယ်ဒေါ်ဆန်းစုကြည်ကနယူးယောက်မှာကျင်းပတဲ့82ကျင်းမြောက်ကုလသမဂ္ဂထရီနီလာခံကိုတက်ရောက်ပြီးမြန်မာနိုင်ငံဆိုင်ရာထရီမူဝါဒရေးအမိန့်ခွန်းချက်ကိုပြောပါတယ်။ဒါအပြင်နျူကလ িয়ার လက်နက်စမ်းသပ်ဖောက်ကွဲမှုအလုံးစုံတားဆီးပိတ်ပင်စာချုပ်မှာမြန်မာနိုင်ငံအနေနဲ့အတီးပြုပါဝင်တဲ့စာချုပ်တော်ကိုပေးအပ်ပါတယ်။နယူးယောက်မှာရှိစဉ် UNESCO ညွှန်ချုပ်ဒိမဝန်ကြီးချုပ်မက္ဆီကိုသမ္မတဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် OIC အတွင်းရေးမှူးချုပ်နဲ့တီးခြားစီတွေ့ဆုံတယ်လို့မြန်မာကိုယ်စားလှယ်ဖွဲ့နယ်လည်းတွေ့ပါတယ်။ဒါအပြင်ကမ္ဘာစီးပွားရေးဖိုရမ်အကြီးအကဲ Professor Klaus Schwab နဲ့Open Society ဖွဲ့တည်ထောင်သူ Mr. George Soros ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီး Zaid al-Hussein တို့နဲ့လည်းတရားတွေ့ဆုံပါတယ်။ဒေါ်ဆန်းစုကြည်က Harvard တက္ကသိုလ် Harvard Foundation ကချီးမြှင့်တဲ့2016လူသားချင်းစာနာမှုဆိုင်ရာဆုကိုဒီခီးစင်မှာလက်ခံရယူခဲ့တယ်လို့ Academy of Achievement အဖွဲ့ကချီးမြှင့်တဲ့ Academy's Golden Plate Award ကိုလည်း New York စာကြည့်တိုင်းမှာတက်ရောက်လက်ခံခဲ့ပါတယ်။
အိန္ဒိယဆိုရအနေနဲ့အိန္ဒိယမြန်မာနယ်စပ်မှာခြံစည်းရိုးကာမဲ့အစည်းအဝေးကိုဆွန့်လွှတ်ပြီးဖွံ့ဖြိုးရေးစီမံကိန်းတွေကိုဆောင်ရွက်တင်တဲ့ကြောင့်နာဂလန်ပြည်နယ်ဝန်ကြီးချုပ် TRC လျန်ကပြောပါတယ်။ဒါအပြင်နယ်စပ်တလျှောက်ဆောက်လုပ်ရေးလုပ်ငန်းတွေပေါ်ချထားတဲ့ကန့်သတ်မှုတွေကိုလည်းဖြေလျှော့ပေးတင်တယ်လို့ထပ်ပြီးတော့ပြောပါတယ်။ခြံစည်းရိုးခတ်မထားရင်လည်းလုံခြုံရေးကိုထိခိုက်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ဖွံ့ဖြိုးရေးစီမံကိန်းတွေနယ်စပ်မှာရှိနေရင်အစွန်းရောက်သမားတွေအပါအဝင်မလိုလားအပ်တဲ့ကိစ္စတွေအတွက်လည်းအခွင့်အလမ်းရမှာမဟုတ်ဘူးလို့ပြောပါတယ်။အိန္ဒိယနယ်စပ်နဲ့ပါကစ္စတန်နဲ့ဘင်္ဂလားနယ်စပ်တွေကိုခြံစည်းရိုးကာရတဲ့အကြောင်းတရားကိုလူတိုင်းသိပါတယ်ဒါပေမဲ့အိန္ဒိယနဲ့မြန်မာကြားမှာတော့ဒီလိုယုတ်တိဗေဒကိုတုံ့ဖို့မလိုပါဘူးလို့လည်းနာဂလန်ဝန်ကြီးချုပ်ကပြောပါတယ်
အိန္ဒိယနိုင်ငံကအာတန်ဒေတာမှာအိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်ကိုမကြာခင်မှာပဲလုံးဝပိတ်ပစ်ဖို့လုပ်နေတော့မှာအိန္ဒိယနဲ့မြန်မာတွေနဲ့ထိစပ်နေတဲ့နယ်စပ်တစ်လျှောက်ဘင်္ဂလားဒေ့ရှ်အစိုးရကတန်ဆူးကြိုးတွေကာယံဖို့အတွက်ဆုံးဖြတ်လိုက်ပြီလို့ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ညွှန်ကြားမှုချုပ်ဗိုလ်ချုပ်အဇစ်အမက်ကပြောကြားလိုက်တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်
။မလေးရှားနိုင်ငံကကာကုခိုင်းတွေကအိန္ဒိယထိုင်းတနိုင်ငံနဲ့နေတဲ့စီးပွားလုပ်နေကြတာမဟုတ်ဘဲမြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေထိပါတိုးချဲ့လာနေတယ်လို့ယုံကြည်ရတဲ့ကြောင်းမလေးရှားနိုင်ငံထုတ်ဘာနာမသတင်းစာမှာဖော်ပြထားပါတယ်။မလေးရှားမှာအခုခံရတဲ့ကားတွေကိုအဲ့ဒီနိုင်ငံတွေစီပြန်ပို့ရင်ပြန်ရှာတွေ့စရာလမ်းမရှိတော့ဘူးလို့လည်းခိုင်းအဖွဲ့ဝင်တွေပြောတာကိုကိုကာဘီသတင်းစာမှာဖော်ပြထားပါတယ်။
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မက်ခွန်ညိုတို့ပြောပြသွားကြတာဖြစ်ပါတယ်။အခုရင်ဆုံးတော့ဒေါအောင်ဆန်းစုကြည်နဲ့ CNN တွစ်ဆုံမေးမြန်းခန်းအကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့လက်ရှိမြန်မာနိုင်ငံမှာလုံလောက်တဲ့တိုးတက်မှုတွေရှိနေပြီးတော့ရှေ့လျှောက်နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေမလိုအပ်တော့ဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနိုင်ငံတကာထိပ်တန်းသတင်းမီဒီယာတစ်ခုဖြစ်တဲ့ CNN နဲ့တွစ်ဆုံမေးမြန်းခန်းမှာပြောကြားလိုက်ပါတယ်။ဒါအပြင် လွတ်တော်မှာစစ်တပ်က25ရာခိုင်နှုန်းပါဝင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြင်ဆင်နိုင်အောင်သူ့အနေနဲ့ဆက်ပြီးတော့ကြိုးစားတော့မှာဖြစ်တယ်လို့ဒေါ ን ဆန်းစုကြည်ကပြောခဲ့ပါတယ်။တနင်္ဂနွေနေ့ထုတ်လွှင့်ပြသခဲ့တဲ့ American အခြေစိုက် CNN ရုပ်သံဌာနကသတင်းတောက် Farid Zakaria နဲ့ဒေါ ን ဆန်းစုကြည်တို့ရဲ့တီးခြားတွေ့ဆုံမေးမြန်းခန်းကိုမတ်အင်ဂျင်နန်ကကောက်နှုတ်တင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဒေါ ን ဆန်းစုကြည်ဟာသူ့ရဲ့ American ပြည်ထောင်စုနဲ့ကုလသမဂ္ဂခီးစဉ်အဆုံးမသက်ခင်နယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးမှ CNN သတင်းတောက် Farid Zakaria ကတီးခြားတွေ့ဆုံမေးမြန်းခဲ့တာပါ။လက်ရှိမြန်မာနိုင်ငံမှာသဘောထားတင်းမာတဲ့ဆီယာနာရှင်အုပ်ချုပ်တဲ့စနစ်ကနေဒီမိုကရေစီအသွင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့ကာလမှာနိုင်ငံတကာဖိအားပေးမှုတွေလိုအပ်နေသေးတယ်လို့အများကထင်နေချိန်တစ်ဖက်မှာလည်းပိတ်ဆို့အရေးယူမှုအားလုံးကိုရုတ်သိမ်းဖို့အမေရိကန်ဘက်ကဒီသတင်းပတ်အတွင်းဆုံးဖြတ်ခဲ့တာဆိုတော့တကယ်ပဲမြန်မာနိုင်ငံအနေနဲ့ဖိအားပေးတာမျိုးမလိုရတော့အောင်တကယ်တိုးတက်မှုတွေရှိနေသလားလို့မစ္စတာဇကာရီယားကဒေါ ን ဆန်းစုကြည်ကိုမေးမြန်းခဲ့ပါတယ်ဒီမေးခွန်းကိုဒေါ ን ဆန်းစုကြည်တုံ့ပြန်တာကတော့
I think we have made enough progress for us to try to move on to another stage
after ကျမတို့လုံလောက်တဲ့တိုးတက်မှုတွေလုပ်ခဲ့ပြီးပြီလို့ထင်ပါတယ်နောက်ထပ်တစ်ဆင့်တက်လှမ်းမှုကျမတို့ကကြိုးစားနေတာပါအားလုံးပြီးတဲ့နောက်မှာပိတ်ဆို့အရေးယူမှုဆိုတာကျမတို့ရဲ့လှုပ်ဆောင်မှုတွေမှာအကူအညီပေးရုံပဲဖြစ်ခဲ့ပါတယ်အမေရိကန်ကွန်ဂရက်စ်ကကျမတို့ရဲ့မိတ်ဆွေတွေကိုကျမရှင်းပြခဲ့တာကပိတ်ဆို့အရေးယူမှုဆိုတာကျမတို့အင်အားချိနဲ့ပြီးတော့တာမာမှုမရှိတဲ့အချိန်မှာဂျိုင်းတောက်လိုပဲအထောက်ကူပေးပါတယ်။ဒါပေမဲ့အခုချိန်မှာဒီဂျိုင်းတောက်ကိုဖြုတ်ပြီးတော့ကိုယ့်ရဲ့ကြွက်သားတွေကိုတန်မာလာအောင်လုပ်ကိုလုပ်ရပါတော့မယ်
။ဒါပေမဲ့လည်းလွှတ်တော်မှစစ်တပ်က25ရာခိုင်နှုန်းပါဝင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကြောင့်စစ်တပ်ကိုကျော်လွန်ပြီးဆောင်ရွက်လို့မရတဲ့အခြေအနေရှိနေတဲ့အချက်ကိုမစ္စတာဇကာရီယားကထောက်ပြပြီးမေးမြန်းရမှာဒေါ ን ဆန်းစုကြည်ကအခုလိုဖြေဆိုပါတယ
်။ Yes there are because we do believe in the rule of law.And we accept the constitution for what it is for the moment.
ဟုတ်ပါတယ်စစ်တပ်ကရှိနေပါသေးတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့အနေနဲ့တရားဥပဒေစိုးမိုးရေးမှာယုံကြည်မှုအပြည့်အဝရှိနေပြီးလက်တလောအခြေအနေအရဖွဲ့စည်းပုံအခြေခံဥပဒေအသက်ဝင်နေသေးတဲ့၍ကျမတို့ဒီဖွဲ့စည်းပုံကိုလက်ခံထားပါတယ်။ဒါပေမဲ့လည်းကျမတို့ဒီဖွဲ့စည်းပုံကိုပြင်ဆင်ကြပါတယ်။ကျမတို့ယူကပွဲကာလတုန်းကဖွဲ့စည်းပုံပြင်ဆင်ရေးကိုဂရုပေးထားခဲ့တာပါ။
မြန်မာနိုင်ငံနဲ့ပတ်သက်ရင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကအစဉ်တစိုက်ထောက်ပြနေတဲ့ရခိုင်ပြည်နယ်ပြည်ထနာကိစ္စကိုလည်းမစ္စတာဇကာရီယားကဒေါ ን ဆန်းစုကြည်ကိုမေးခဲ့ပါတယ်။အထူးသဖြင့်ဗုဒ္ဓဘာသာနိုင်ငံဖြစ်ပြီးနိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးဦးဆောင်နေတဲ့နိုင်ငံမှာမွတ်စလင်လူနည်းစုတွေကိုနှင်းပန်းနှိပ်စက်တာအကြမ်းဖက်တာတွေဘာကြောင့်ဖြစ်နေရသလဲဆိုတဲ့မေးခွန်းအပေါ်မှာတော့
Well,It's been led by a Nobel Peace Prize winner only since the end of
the Nobel ငြိမ်းချမ်းရေးဆုရှင်ကလည်းပြီးခဲ့တဲ့မတ်လကမှနိုင်ငံကိုဦးဆောင်ရတာပါ။ကျမစန္ဒပြုခဲ့သလိုတဟဇတာဖြစ်မှုနားလည်မှုနဲ့တီးခန့်ခွင့်လွှတ်မှုစတဲ့အချက်တွေဖြစ်လာဖို့ကြိုးစားတဲ့နေရာမှာကျမတို့ပြဿနာတွေအများကြီးရှိပါတယ်။ရခိုင်ပြည်နယ်ကပြဿနာကိုအဖြေရှာဖို့ကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုဖွဲ့စည်းခဲ့ကြတာကိုကြားမိမှာပါ။အဲဒီတော့ကလည်းဒီလိုပြဿနာတွေကဘာတွေလဲဒါတွေဘာကြောင့်ဖြစ်ရသလဲဆိုတော့ရှင်မေးတဲ့မိကွန်းနေအတိုင်းကျမတို့အမေးခံရပါတယ်။အခုလို့ကြုံကြိုက်တုံပြောပြရမယ်ဆိုရင်ကျမတို့ရင်ဆိုင်နေရတဲ့ဒီပြဿနာတစ်ခုတည်းမဟုတ်ပါဘူး။ဒါပေမဲ့လည်းနိုင်ငံတကာအတိုင်းဝိုင်းကဒီတစ်ခုတည်းကိုပဲအာရုံစိုက်နေကြတာပါ။ဒါကြောင့်ကျမတို့အနေနဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းတဲ့အချိန်မှာနိုင်ငံရေးပါတီအတော်များများကစန့်ကျင်ခဲ့ကြပါတယ်။အခုလည်းအကြောင်းမျိုးမျိုးနဲ့စန့်ကျင်နေတော့မှာပဲ။ဒါကြောင့်အခက်အခဲတွေနဲ့ကျမတို့ရုန်းကန်နေရပါတယ်။
အင်းကြီးချင်းတရုတ်နိုင်ငံရဲ့မြန်မာအပေါ်လွှမ်းမိုးမှုနဲ့အများဆိုးရိမ်နေတဲ့မြစ်ဆုံဆဲစီမံကိန်းအကြောင်းကိုလည်းမစ္စတာဇကာရီယားကဒေါ ን ဆန်းစုကြည်ကိုမေးမြန်းခဲ့ပါတယ်
။ I don't think China is trying to dominate us. I think everywhere big powers do try.
တရုတ်ဟာကျမတို့ကိုလွှမ်းမိုးမှုရှိအောင်ကြိုးစားနေတယ်လို့ကျမမထင်ပါဘူး။ဘယ်နေရာမှမဆိုအင်အားကြီးနိုင်ငံတွေကစီးပွားရေးအရလက်ဦးမှုရအောင်သူတို့စွမ်းနိုင်သလောက်ကြိုးစားကြတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့အခုခေတ်ဟာတန်တမာရေးနီးနဲ့လှုပ်ဆောင်တဲ့ခေတ်ကိုရောက်လာပါပြီ။တရုတ်ဟာကျမတို့ရဲ့အင်းကြီးချင်းနိုင်ငံမှာမြန်မာနိုင်ငံလွတ်လပ်ရေးရပြီးကတည်းကတရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိခဲ့ပြီးအဲ့ဒီအတိုင်းကျမတို့ဆက်ပြီးတော့တည်ဆောက်သွားမှာပါ
။ဒါအပြင်အတိုက်ခံကောင်းဆောင်အဖြစ်နှစ်ပေါင်းများစွာနေအကျေချုပ်ခံထားရတဲ့အခြေအနေကနေအခုတိုင်းပြည်ရဲ့ကောင်းဆောင်ဖြစ်လာတဲ့အချိန်မှာဘလို့ကွာခြားချက်တွေရှိခဲ့တယ်လဲဆိုတဲ့မေးခွန်းကိုတော့ကွာခြားမှုတိတ်မရှိကြောင်းနဲ့နေအကျေချုပ်ခံထားရစဉ်မှာဆုံးဖြတ်ချက်အများအပြားကိုကိုယ့်ဘာသာကိုယ်ပဲပို့ပြီးချမှတ်ခဲ့ရကြောင်းဒေါ ን ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင်။
ご視聴ありがとうございました。 မြန်မာနိုင်ငံထဲမှာဥပဒေမဲ့လောက်ရတွေလူမဆန်တဲ့မတရားမှုတွေရှိနေပေမဲ့ဥပဒေစိုးမိုးရေးတာဝန်ယူရတဲ့ရဲတပ်ဖွဲ့တရားရုံးစတဲ့အဖွဲ့အစည်းတွေကဒီဖြစ်ရပ်တွေပေါ်မှာထိထိရောက်ရောက်အေးအေးကန့်တွယ်မှုအားနည်းတဲ့ဆိုပြီးတော့ဝေဖန်ချက်တွေပေါ်ထွက်လာပါတယ်။အရင်နှစ်ပေါင်းများစွာကြာတဲ့ဆေးဥချုပ်ရေးအောက်မှာတော့တရားဥပဒေစိုးမိုးရေးဟာသကလုံးလှလှအနေနဲ့ရှိခဲ့ပြီးတော့လက်တွေ့ဘက်မှာအားနည်းခဲ့တာအမှန်ပါ။အခုဒီပြောင်းလဲလာတဲ့ဒီမိုကရေစီအစိုးရအသစ်လက်ထက်မှာတော့တရားဥပဒေစိုးမိုးရေးဆိုတာဘလောက်ထိလက်တွေ့ဖြစ်ပေါ်လာဖို့အခွင့်အလမ်းရှိလာပြီလဲ။တရားဥပဒေစိုးမိုးရေးအတွက်ဘယ်လိုမျိုးစင်ခေါ်ကဲဆန်းချက်တွေရှိနေပါလဲ။ခုနပြောတဲ့ဒီတရားဥပဒေစိုးမိုးရေးတာဝန်ယူရတဲ့အဖွဲ့အစည်းတွေရဲ့စွမ်းဆောင်ရည်ဘလောက်ထိအားထားနိုင်ပြီလဲ။ဒီကြောင့်ဒီကူလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပအဝင်ဆွေးနွေးမိများလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘက်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့အကြောင်းအရာကိုမိများလူတွေအကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဘက်ရဲ့ Facebook စာမျက်နှာမှာလည်းကိုဆွနစ်လိုတဲ့အကြောင်းအရာကိုမီးမြလိုတဲ့မိကုန်တွေကို comment ဖြစ်နေရေးသားထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွနစ်မီးမြန်ကြမယ်သောရရှင်တွေကိုကြိုဆိုပါရခင
်ဗျ။အင်္ဂါညတရက်လေးလိုင်းအစီအစဉ်မှာဝင်ရောက်ဆွနစ်လိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်။အခုတော့မြန်မာဒီမိုကရေစီရေးရာကဏ္ဍကိုတင်ဆက်ပေးပါမယ်။မြန်မာအစိုးရကူစားဒေါအောင်ဆန်းစုကြည်ကကုလသမဂ္ဂအထွေထွေညီလာခံမှမိန့်ခွန်းပြောကြားရင်းမြန်မာနိုင်ငံရဲ့အတွင်ကူပြောင်းရေးစိန်ခေါ်ချက်တွေလူ့ခွင့်ရေးအခြေအနေတွေတိုးတက်အောင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ညီမှန်းထားကြောင်းညွှန်ကြားတော့ပါတယ်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့လူ့ခွင့်ရေးလှုပ်ရှားသူတူဖြစ်တဲ့ညီမချင်းနဲ့မြန်မာဒါရိုက်တာဦးအောင်မျိုးမင်းကိုကိုအောင်လွင်ဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားတာကိုတင်ဆက်လိုက်ပါတယ်
မင်္ဂလာပါကောင်မျိုးမင်းအခုလို့ကျွန်တော် VOA နဲ့တွေ့ဆုံမင်းမြန်ခွင့်ပြုတဲ့အတွက်သူပဲကျေးဇူးတင်ပါတယ်အရင်ဆုံးကျွန်တော်မေးချင်တာတော့အခုကုလသမဂ္ဂထရီညီလာခံမှာဒီမြန်မာစိုးရဲ့ကိုစားပြုပြီးတော့ဒေါ်ဆန်းစုကြည်ကမင်းခွင့်ပြောသွားပါတယ်ဒီမင်းခွင့်ပြောတဲ့အထက်မှာတော့သူကတော့အသွင်ကူပြောင်းရေးကလာစင်ကုန်မှုတွေနောက်ပြီးတော့ဒီစိုးရအသည့်အနေနဲ့ရင်ဆိုင်ရတဲ့အခက်အခဲတွေလို့သူကအသိအမှတ်ပြုပြီးပြောသွားပါတယ်ဟိုတစ်ခုရှိတာတော့ဒါဆယ်စုနှစ်ပေါင်းများစွာဒီမှာပထမဆုံးအရက်သားအစိုးရနေပြီးတော့ကုလသမဂ္ဂထရီညီလာခံမှာမင်းခွင့်ပြောတဲ့မင်းခွင့်စကားတခုအနေနဲ့ထူးခြားချက်လည်းဖြစ်ပါတယ်ဆိုတော့ဒီဒေါ်အောင်ဆန်းစုကြည်ရဲ့ကုလသမဂ္ဂထရီညီလာခံမင်းကောင်းကဒီနိုင်ငံတကာအတိုင်းဝိုင်းအတွက်ကိုဘလောက်တိဆွဲဆောင်မှုရှိနိုင်မလဲဘလောက်တိဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုတိတ်ညွတ်လာအောင်ပြောနိုင်တယ်လို့ကိုမျိုးမင်းနေနဲ့ယူဆရတယ်ခင်ဗ
ျပထမအဦးဆုံးကတော့ပြည်သူလူထုကနေရွေးချယ်တင်မြှောက်တဲ့အယက်သားအစိုးရကိုစားပြုပြီးတော့ဒီလိုမျိုးတင်ပြနိုင်တာကျွန်တော်တို့တိုင်းပြည်အတွက်ဂုဏ်ယူဖို့ရှိပါတယ်နောက်တစ်ခါကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီဘက်ကို UTP ပြောင်းလဲနေတယ်ဆိုတဲ့အယူဆကိုကဘာကနေတည်သွားတာကျွန်တော်ရှိပါမယ်အဲ့ဒီနေရာမှာတခြားအရင်အစိုးရနဲ့မတူညီတဲ့ချက်ကတော့အရင်အစိုးရကတော့တိုင်းပြည်တွင်းမှာဖြစ်တဲ့အကြောင်းအရာတွေကိုအမှန်တိုင်းတင်ပြတာမဟုတ်ဘဲနဲ့မြန်မာပြည်အေဂျင့်တာရတယ်ဆိုတဲ့ပုံစံမျိုးပဲနောက်တစ်ခါဖြစ်ပျက်နေတဲ့အကြောင်းအရာတွေကအနောက်နိုင်ငံသို့မဟုတ်တိုင်းပြည်ကိုစူပူခြင်းနဲ့သူတွေလှုပ်ဆောင်ချက်တွေပဲသူတို့မြင်ကြတာရှိတယ်ဒေါ်အောင်ဆန်းစုကြည်ပြောကြသွားတာကတော့ဖြစ်နေတဲ့ဖြစ်ပျက်တွေသူနဲ့လှုပ်ဆောင်မှုတွေဖော်ပြတာမကဘဲနဲ့တကယ်တမ်းကြုံတွေ့ရမယ့်အရာတွေဒါတွေလှုပ်ဆောင်မှုအတွက်ဆက်လက်ခရီးရှိဘလောက်ထိရှိသေးဆိုတာကိုပုပ်ပွင့်လင်းတင်ပြခြင်းကရိုးသားပွင့်လင်းမှုလို့ပြောချင်ပါတယ်နောက်တစ်ခါကဘာကအတိကအာယုံစိုက်နေတဲ့ကျွန်တော်မြန်မာပြည်မှာဖြစ်နေတဲ့ပြည်တွင်းရေးကိစ္စကိုငြိမ်းချမ်းရေးကိစ္စကိုအထူးဦးစားပေးသွားတယ်မိကုန်းနေအများကြီးရှိနေတဲ့ရခိုင်ပြည်နယ်နဲ့နောက်ကျွန်တော်ကိုဖီအာနန်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်အကြောင်းပြောသွားတယ်ဒီအရာတွေကစိန်ခေါ်မှုတွေရှိနေတုန်းပဲသူ့အနေနဲ့ဒါကိုဆက်လက်လှုပ်ဆောင်သွားမယ်ဆိုတဲ့တန်တိတ်ထန်ချထားတဲ့ပုံစံပြောခြင်းကတိုင်းပြည်ရဲ့အခြေအနေမှန်စိန်ခေါ်မှုတွေဒီကိုကဘာကနေတိသွားအောင်လှုပ်ဆောင်နိုင်တဲ့အတွက် impressive လို့ခေါ်တဲ့ဂုဏ်ယူစရာပြောကြားချက်ခုတော့ဖြစ်ပါတယ
်။ Okay တခုရှိတာပေါ့လေဒီအစိုးရတက်တက်လာတော့ဒီအစိုးရတက်ဖြစ်နေတောင်းယူတာဒီနှစ်တောင်းတော့မပြေသေးပါဘူး။ဒါပေမဲ့ဒီကြားကာလမှာပေါ့လေဟိုမြန်မာနိုင်ငံရဲ့လူခွေးအခြေအနေထူးသဖြင့်ကတော့ဒီတန်းတားရည်နဲ့လက်နက်ကန်ပြစ်ခတ်တွေနောက်ဒီရခိုင်ရေးကိစ္စလိုနိုင်ငံတကာအာရုံစိုက်နေတဲ့ကိစ္စမျိုးတွေမှာဒီတုတ်တက်မှုစုပ်ယုပ်မှုဘာတွေများမြင်ရလဲအခုအစိုးရတက်တန်းတက်ရှောက်မှာ
အစိုးရတက်တန်းတက်ရှောက်မှာကျွန်တော်တို့စူးစမ်းပြီးလှုပ်ဆောင်မှုတွေတော့တွေ့ရတယ်ဗျအရင်ကလို့မဟုတ်ဘဲနဲ့ဖြစ်နေတဲ့ပြဿနာကိုမရှိတယ်လို့ညင်းတဲ့အစင်တော့မဟုတ်ရှိနေတာကိုသူ့နဲ့သုံးသက်တယ်စူးစမ်းပြီးလှုပ်ဆောင်တယ်တချို့နေရာမှာအခက်အခဲရှိသည့်တိုင်အောင်လှုပ်ဆောင်တဲ့ဟာမျိုးဥပမာနိုင်ငံရေးအကျဉ်းသားမရှိဘူးဆိုပြီးတော့ပြောထားတဲ့အရင်အစိုးရရဲ့ပြောကြားချက်ကိုနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးခြင်းအပြင်လှုပ်ဆောင်တယ်ဖိနှိပ်တဲ့ဥပဒေတွေမရှိပါဘူးလို့ပြောထားတဲ့ချက်ကိုဥပဒေတွေပြောင်းအောင်ပြင်အောင်စူးစမ်းပြီးလှုပ်ဆောင်မှုကဒီလှုပ်ဆောင်ချက်ပါတစ်ချိန်တည်းမှာစိန်ခေါ်မှုတွေအများကြီးရှိခဲ့တဲ့ဟာတွေရှိတယ်ကျွန်တော်တို့အထူးဖြင့်ကျွန်တော်ပြောနေကြတဲ့ဒီရခိုင်ပြည်နယ်အရေးမှာဆိုလို့ရှိရင် လုံလို့ရှိရင်လည်းပြဿနာတက်မယ်မလုံဝဲထားပြန်လည်းပြဿနာတက်မယ်ဒါပေမဲ့ရဲရဲဝင်းဝင်းနဲ့သူယုံကြည်တဲ့အတိုင်းစုံစမ်းစစ်ဆေးရေးကော်မရှင်နေဖွဲ့မယ်ဒီကိစ္စကိုအရေးတကြီးလှုပ်ဆောင်မယ်ဆိုတဲ့အကြောင်းအရာကိုသူအနေနဲ့လှုပ်ဆောင်မယ်စိန်ခေါ်မှုကပါလေလက်မခံတဲ့သူတွေပါတယ်လက်မခံတဲ့သူတွေရှိလာတယ်ပြိပခါတွေတိုးလာတယ်ဒါပေမဲ့သူရအောင်လှုပ်ဆောင်သွားတယ်အဲ့တော့လှုပ်ဆောင်တင်တာလှုပ်ဆောင်သွားတွေ့ရငင်းကြိုင်းကိစ္စလည်းဒီတိုင်းပဲငင်းကြိုင်းကိစ္စမှာအရင်တော့လိတ်ခဲတင်းတင်းဖြစ်နေတဲ့ငင်းကြိုင်းကိစ္စတွေကိုအကောင့်ထဲမဖော်နိုင်ဘူးရှေ့မတိုးနိုင်ခဲ့ဘူးဒါပေမဲ့တင်ပင်းလုံးနီလာကန်နဲ့သူရှေ့တိုးထိုင်အောင်ကြိုးစားတယ်ဒါပေမဲ့ပြဿနာကကြံနေတဲ့သူတွေကြံတယ်နောက်တစ်ခါမှာငင်းကြိုင်းကိစ္စမှာလှုပ်ဆောင်တဲ့တိုင်းရင်းသားတွေဘက်နဲ့အတိကဒီဘက်မှာလက်နက်ကင်ကိစ္စကိုတာဝန်ယူထားတဲ့ဒီကာကွယ်ဦးစီးချုပ်နဲ့ကျွန်တော်ပြဿနာတွေရှိတာတွေ့ရတယ်အပြောအဆိုရတိတ်အဆင်မပြေတာရှိတယ်ဝင်ခံမှုတွေစိန်ခေါ်မှုလည်းရှိတယ်ဒါပေမဲ့ဒါရအောင်သူစူးစမ်းပြီးသွားလုပ်တယ်အဲ့တော့လုပ်တဲ့နေရာမှာတော့ကျွန်တော်ကဖြစ်ချင်တဲ့စန္ဒ political will လို့ခေါ်တဲ့စိတ်ဆန္ဒပိုင်းကိုကျွန်တော်သဘောကျတယ်ဒါပေမဲ့အခက်အခဲတွေအများကြီးပဲတစ်ဖက်ကဖိအားတွေရှိတယ်လို့ဖိအားတွေစုံနေတယ်နောက်ကပြောင်းကျင်တဲ့တိုင်အောင်ပြောင်းလို့မရတဲ့စိန်ခေါ်မှုတွေရှိနေတဲ့အတွက်ကြောင့်မလို့လုပ်ချင်တဲ့တိုင်အောင်အခက်အခဲတွေအများကြီးရှိနေတော့တွေ့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကလည်းဒီဒေါ်ဆန်းစုကြည်ဒီနယူးယောက်မှာရောက်နေတော့မှာပဲပြောသွားတာတခုရှိပါတယ်ဒါတော့ဒီနှစ်မှာထူးထူးခြားခြားပေါ့လေကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချမှာမဟုတ်ဘူးဆိုတော့သူပြောသွားပါတယ်အထူးသဖြင့်ကတော့ဒီပုံမှန်အဖြစ်ဒီလူခွင့်ရေးကိစ္စရယ်ပဲနဲ့ပတ်သက်ပြီးတင်ပြရတဲ့တတိယကော်မတီကသူကအဆိုပြုမှာမဟုတ်တော့ဘူးတဲ့အတွက်မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကဒီနေ့ကထွက်လာစရာမရှိဘူးဆိုတော့ဒါမဲ့တခုရှိတာဒီလိုမျိုးမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ထွက်မလာတဲ့အတွက်လူခွင့်ရေးကိစ္စရယ်နဲ့ပတ်သက်အထူးသဖြင့်ဒီလက်နက်ကိုင်ပရိခတ်တွေဖြစ်နေတဲ့ဒီတက်မလို့ကလူခွင့်ချိုးဖောက်မှုတွေရှိရစွာဆွဆွဲချက်တွေမကြာခဏကြားနေရဒါရင်းနဲ့ပတ်သက်လို့စောင့်ကြည့်အခဲခတ်မှုတွေမှာပိုင်းနေမှာအားနည်းသွားစရာမရှိဘူးလား
ဟုတ်ကဲ့ကျွန်တော်တို့နှစ်တိုင်းပါနေကြမြန်မာနိုင်ငံရဲ့လူခွင့်ရေးနဲ့နိုင်ငံရေးကိုအကြံပြုတဲ့ကုလသမဂ္ဂလုံခြုံရေးကုလသမဂ္ဂအထွေထွေနီလာခံရဲ့အဆုံးဖြတ်ချက်ဒီနှစ်ကတက်လာဖို့တော်တော်ခက်ခဲသွားတွေ့ရပါတယ်တစ်ဖက်ကကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တိုင်းပြည်ကအမှန်တကယ်ပြောင်းလဲတယ်ဆိုရင်ကျွန်တော်တို့ကိုယ်တိုင်လည်းဒီလိုမျိုးရွေးချယ်ပြီးတော့နိုင်ငံတကာကဖိအားပေးတာမကြိုက်ပါဘူးတကယ်ပွင့်လင်းလာရင်ပွင့်လင်းတဲ့အတိုင်းလက်ခံမှာတိုးတက်မှုအတိမတ်ပြပါကျွန်တော်တို့ကိုယ်တိုင်ဒါမျိုးတောင်းဆိုပါမယ်ဒါပေမဲ့အခုတစ်ခေါက်မှာကျွန်တော်စီမှာတကယ်တမ်းစိုးရိမ်စရာအချက်တွေကပြီးပြီဒါတွေပျောက်သွားပြီလားမပျောက်သေးဘူးဗျထိုးစစ်ဆင်မှုတွေဆက်ရှိနေတယ်အရင်တော့တနက်တန်နေတိတ်ခဲ့တဲ့ကရင်မာတော်ပြန်ပြီးတော့ဖြစ်နေတဲ့ကိစ္စတွေရှိနေတယ်တိုင်းရင်းသားဒုက္ခတွေဒီကိစ္စကျွန်တော်တို့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြိပကကိစ္စလည်းမပြီးသေးဘူးအဲ့ဒီမပြီးဖို့အတွက်ကျွန်တော်တို့စိန်ခေါ်မှုတွေရှိနေတာဟာလူတိုင်းသိနေတဲ့အချက်ပဲအဲ့တော့ဒါမျိုးကိစ္စတွေကိုအញ្ញံအစံပြီးစီးဖို့နောက်တစ်ခါအဖြေရှာတဲ့အချိန်မှာဒီတိုင်းပြည်ရဲ့အကျိုးအတွက်ဝိုင်းဝန်းပြီးတော့စန့်ကျင်ပြီးတော့တားဆီးနေတဲ့အရာတွေမဖြစ်ဖို့အတွက်နောက်တစ်ခါလက်နက်ကိုင်ပြိပခိုင်ငင်းချမ်းဖို့အတွက်ဒေါ်အောင်ဆန်းစုကြည်စူးစမ်းသူတို့တခြားသူတွေစူးစမ်းဖို့လိုအပ်တယ်အခုလိုမျိုးဖိအားပေးမှုတွေညော့သွားရင်ကျွန်တော်တို့ခုနလိုပူပေါင်းဆောင်ရွက်တဲ့သူကမပူပေါင်းတော့မယ်နဲ့ကဘာကြီးကိုဂယူးဆိုင်စရာမလိုပါဘူးစိတ်သက်ဖြစ်လို့ရှိရင်ဒေါ်အောင်ဆန်းစုကြည်တဲ့ပုံမူတော်မှအခက်ခဲတွေပုံများလာမယ်အဲ့တော့ကျွန်တော်တို့ယူဆရလူခွင့်ကိစ္စနဲ့ပတ်သက်လို့လုံးဝမပြီးသေးဘူးတိုးတက်လာတာရှိသလိုစိန်ခေါ်မှုတွေရှိသလိုစိန်ခေါ်မှုအစ်စ်တွေလည်းပေါ်လာနိုင်တယ်အဲ့ဒါကိုမျက်ခြေမပြတ်စောင့်ကြည့်နေသေးပါဆိုတော့နိုင်ငံတကာအာရုံစိုက်မှုတော့ဒီနှစ်တော့ရှိသင့်သေးတယ်ဒါပေမဲ့မရှိတဲ့အချိန်မှာတော့ကျွန်တော်တို့ကတော့ထပ်ပြီးတော့လုံနိုင်တာကတော့ဖြစ်နေတဲ့အဖြစ်အပျက်ကိုကဘာတိအောင်ကြီးညာတာပဲလုပ်လို့ရမယ်အမှန်တော့စောသေးတယ်လို့ပဲကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ဒီနိုင်ငံတကာဆက်ဆံရေးအပိုင်းပေါ်တော့နောက်အခုဒီပိုင်းကျွန်တော်ထပ်ပြီးဆွေးနွေးချင်တာကတော့ဒီမြန်မာနိုင်ငံလူခွင့်ရေးအခြေအနေဟိုပြောမယ်ဆိုလို့ရှိရင်တော့အခုလောလတ်လတ်ကိုပဲဟိုအတောင်းနေဖြစ်နေတဲ့ကိစ္စမြန်မာနိုင်ငံလူခွင့်ရေးအခြေအနေလို့ပြောရင်ဒီမြန်မာနိုင်ငံလူဟိုအမျိုးသားလူခွင့်ရေးကော်မရှင်ကမပါမဖြစ်ထည့်ပြောမယ်ကိစ္စအခုကိုနောက်ဆုံးဆိုရင်လည်းပဲဒီလူခွင့်ကော်မရှင်နဲ့ပတ်သက်ပြီးဩတောင်းနေဖြစ်နေတာရှိရဲဒီအချုပ်ဆိုင်ရာကော်မလေးနှစ်ယောက်ကိုညှဉ်းပန်းနှိပ်စက်ခံရတဲ့ဆိုပြီးဆွဆွဲချက်တွေနဲ့ဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သူတို့ဖြစ်ရှင်းပုံဖြစ်ရှင်းနေရနီးလဲမကြဘူးဆိုပြီးတော်တော်များဝေဖန်တယ်ဝေဖန်တော့လည်းသူတို့ဒေသရှင်လုံးမလုပ်ပြီးဖြစ်ရှင်းပါတယ်ဟိုကိုအောင်မျိုးမင်းတို့သွားတာလည်းကျွန်တော်တွေ့ပါတယ်ဆိုတော့ဒီလိုဖြစ်ရှင်းတဲ့ပုံမှာလည်းဟိုလူရဲသိပ်ဘဝင်မကြရရှိရဲအခုနောက်ဆုံးဆိုလို့ချင်းလွတ်တော်မှာတော့မှာပဲဒါကိုအရေးကြီးအစိုးတင်ပြီးတော့ဒါကိုဒီကော်မရှင်နဲ့လူတို့ချို့အေးအေးယူပေးဖို့အထီအောင်ပြောတာဆိုတာဖြစ်လာတယ်ဆိုတော့ဒီလူခွေလို့ရှာသူတူအနေနဲ့ပေါ့လေအခုဒီကော်မရှင်ရဲ့ဒီကလေးမလေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မှာလူခွေရေးကော်မရှင်ရဲ့ဆောင်ရွက်ပုံတွေကကျင်းနဲ့အားရစရာလို့ယူဆတာ
ကျွန်တော်အနေနဲ့ဒါကိုတော်တော်များပြောပြပေးပါပြီကော်မရှင်ရဲ့လုတ်ပိုင်ခွင့်ရဒီကိစ္စကြီးစုံစမ်းစစ်ဆေးပိုင်ခွင့်ရှိတယ်အဲ့ဒါကိုသူတို့အပြည့်အဝတုံချပါတယ်ဒါကတော့သူ့ရဲ့လုတ်ပိုင်ခွင့်ကိုသူတို့တုံးတာဒါပေမဲ့လုတ်ပိုင်ခွင့်ထဲမှာစုံစမ်းစစ်ဆေးတဲ့အချိန်မှာတကယ်လို့များတိုင်းပြည်မှာရှိတဲ့ဥပဒေတွေကိုချိုးဖောက်တယ်တိုင်းပြည်ရဲ့တည်ဆဲဥပဒေတွေကိုချိုးဖောက်လို့ရှိရင်လည်းတင့်တော်သူလို့လောက်ဆောင်အောင်မယ်ဆိုပါထားပြီးသား အခုတော့စုံစမ်းစစ်ဆေးတယ်ဒါပေမဲ့ဒီလောက်ကြီးမားလာတဲ့ရာဇဝတ်မှုမျိုးကလေးတွေရရက်ဆက်ဆက်ထိကြိုက်တဲ့ကလေးခွေချုပ်ဖောက်မှုမျိုးကိုတကယ်တမ်းအမြင့်ဆုံးတရားဥပဒေနဲ့အရေးယူနိုင်ဖို့လှုပ်ဆောင်တဲ့အပိုင်းမှာသူတို့အားနည်းသွားခဲ့တယ်အမှန်တော့လူခွေကြောင်ကျွမ်းကျင်တဲ့သူဆိုလို့ရှိရင်ဒီအမှုမျိုးကခြေအေးယုံနဲ့မလုံလောက်ဘူးဆိုတာသိမှာပါဒါပေမဲ့ဒီလိုမျိုးအမှုမျိုးခြေအေးမှုနဲ့ခြေအေးလိုက်တာကိုငွေနဲ့ခြေအေးလိုက်တာသူတို့လက်ခံခြင်းကသူတို့ရဲ့အားနည်းချက်ဖြစ်သွားပြီအမှန်ဆိုလူခွေကာကွယ်စောင့်ရှောက်မဲ့သူကကျူးလွန်မှုကိုသိယုံနဲ့ဖော်ထုတ်နေမှာကပဲနဲ့ထိုက်တဲ့အရေးယူမှုဖြစ်အောင်လှုပ်ဆောင်ပေးရမယ့်တာဝန်ရှိပါတယ်ဒါကိုသူတို့မလှုပ်ဆောင်ခြင်းကပြည်သူလူထုကနေထောက်ပြစရာဖြစ်သွားတယ်သူတို့ဘက်ကပြောစရာရှိပါတယ်သူတို့ရဲ့ဥပဒေအရလူခွေကော်မရှင်ကစုံစမ်းစစ်ဆေးဝယ်တာဝန်ရှိတယ်အရေးယူပေးဖို့တာဝန်မရှိဘူးဆိုတာဟုတ်ပါတယ်ဒါကဥပဒေရဲ့အားနည်းချက်တစ်ခုဖြစ်တယ်ဒါပေမဲ့ကိုယ်တိုင်အမှုဖွင့်သည့်မရသည့်တိုင်အောင်ဒီကိစ္စမတရားတာမှန်းသိတယ်ငွေနဲ့ကြေးအေးလို့မသိတဲ့ကိစ္စမျိုးရှိရင်တခြားသူတွေကိုဒါမျိုးနည်းနဲ့တရားအမှုဆွဲလို့ရတယ်ဆိုတဲ့ဟာကိုဘာကြောင့်မလုပ်ဆောင်လဲဒီလောက်လေးကြိုးပမ်းမှုတော့မလုပ်နိုင်ဘူးလားတဦးချင်းရဲ့ကြိုးပမ်းအားထုတ်မှုကအဲ့လောက်မရှိတော့ဘူးလားအဲ့ဒါထောက်ပြချင်ပါတယ်အဲ့တော့လုပ်ဆောင်မှုတိုင်းလုပ်တာရှိပါတယ်ဒါပေမဲ့လုပ်ဆောင်မှုကိုပြစ်ပြဝမလုပ်ဆောင်တာရယ်လုပ်ဆောင်မှုဒီလောက်ရှိတယ်ဆိုတဲ့စင်ကြင်နဲ့ဖြစ်သည်မပြီးရောဆိုတဲ့လုပ်ဆောင်ချက်ကအမှန်တကယ်လူခွင့်ကာကွယ်စောင့်ရှောက်လူသောကော်မရှင်များနဲ့အားကောင်းသောလူခွင့်ရဲ့လက္ခဏာမဟုတ်ပါဘူးအဲ့ဒီဘက်မှာတော်တော်အားနည်းသွားပါတယ်
ဆိုတော့ဒီမြန်မာနိုင်ငံလူခွေကော်မရှင်ကတကယ်တကယ်တော့ဒီအရင်ဆိုးရိုက်လက်ထက်မှာစပြီးဖွဲ့စည်းလာကြတဲ့ဟိုမိငုံထုတ်ဆရာလည်းရှိရတချို့ကဝေဖန်တာလည်းရှိတယ်ဆိုတော့ခုလက်ရှိမြန်မာနိုင်ငံလူခွေကော်မရှင်အခန်းကဏ္ဍဘလောက်များဟိုစပ်ဖွဲ့စည်းစဉ်ကာလနဲ့ခုချိန်ထိပေါ့လေဟိုကြီးကြီးမားမားဆောင်ရွက်ချက်တွေအားရချင်းနဲ့ဆရာတွေရောဘာတွေများရှိခဲ့ဘူးလဲ
အဲ့ဒီနေရာမှာတကယ်လို့ကော်မရှင်သာသွားမိမယ်ဆိုရင်ပညာပေးမှုတွေလုပ်ပါတယ်သွားပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ပါတယ်အောင်မြင်မှုအနေနဲ့ပြောပါလိမ့်မယ်ကျွန်တော်အနေနဲ့ဒါကိုအတိမတ်ပြပါတယ်စူးစမ်းမှုဒါပေမဲ့ရလက်ကိုကျွန်တော်ပို့ကြည့်ချင်တယ်တိုင်ကြားမှုတွေရရှိလာပြီးတဲ့နောက်ပိုင်းဘလောက်ထိတရားဥပဒေကိုစောင့်ကြည့်နိုင်လဲအဲ့ဒီဘက်မှာအားနေတယ်ဘာကြောင့်လဲဥပဒေကိုယ်တိုင်ကသူတို့ကိုတကယ်လို့များပူပေါင်းဆောင်ရွက်မှုမရှိလို့ရှိရင်အဲ့ဒီလူကိုဘယ်လိုမျိုးအရေးယူသင့်လဲဆိုတဲ့အကြံပေးချက်ပေးနိုင်တဲ့အခြေအနေတော့မရှိဘူးအခုကလက်ခံလာတဲ့ဟာကိုသက်ဆိုင်ရာဝန်ကြီးဌာနကိုလွှဲပေးတဲ့စာတိုက်ပုံသဘောမျိုးပဲဖြစ်နေတာဥပဒေရဲ့အားနေချက်အဲ့တော့ပထမဆုံးဥပဒေကိုကျွန်တော်တို့အားမရဘူးနောက်တစ်ခုကတော့ကော်မရှင်ရဲ့ဒီပညာရက်နဲ့ဒီစိတ်တက်ပိုင်းဆိုင်ရာမှာကျွန်တော်တို့တချို့လူတွေပုံမှာတိတ်တဘောမကြပါဘူးခုနကတော့ဖြစ်တဲ့ကိစ္စလိုမျိုးဒါကအရန်ကိုချိုးဖောက်တာဖြစ်တယ်ရာဇဝတ်မှုချိုးဖောက်မှုလည်းမြောက်တယ်ကလေးသူငယ်ဆိုင်ရာအခွင့်အရေးချိုးဖောက်တာလည်းမြောက်တယ်ဘာကြောင့်အဲ့လိုမျိုးဆူဆူဝါဖြစ်တဲ့ဟာကိုဒီလောက်နဲ့ပြီးရင်ပြီးရောကျေနဲ့ရင်ပြီးရောနှစ်ဦးနှစ်ဖက်ကျေလည်ပြီးရောဆိုတဲ့အတွေးတိမ်မျိုးရှိရတယ်အဲ့ဒါကဘာကိုပြနေလဲဆိုတော့လူခွင့်ရေးဥပဒေပိုင်းကြွန့်ကျင်မှုရဲ့လူခွင့်ရေးကိုငါတို့တကယ်တမ်းကာကွယ်မယ်ဆိုတော့စိတ်ရောကိုယ်ပါစိတ်အားထက်သန်မှုနဲ့နှလုံးသားပါလူခွင့်မှာယုံကြည်မှုမှာအားနည်းနေပါတယ်အဲ့ဒါတွေကအဲ့နှစ်ချက်နဲ့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျ
အဲ့တော့ဒီမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဟိုတိုးတက်ဖို့ဆိုလို့ရှိရင်သူ့ရဲ့ဒီဖွဲ့စည်းပုံတွေပြင်ဖို့လိုရလားလူတွေပြောင်းဖို့လိုရလား
နှစ်ခုလုံးလိုအပ်ပါတယ်ဥပဒေကိုယ်တိုင်ကတကယ်လုတ်ပိုင်ခွင့်ရှိသောအရာမျိုးရှိဖို့လိုအပ်တယ်ဒါမှသာစိတ်တက်မှန်မှန်နဲ့နေရာမှန်ကိုရောက်လာတဲ့ကော်မရှင်ဝင်အစ်စ်တရားလဲတာဝန်ကိုတည်တဲ့ပုံမှန်ထမ်းဆောင်နိုင်မှာဖြစ်ပါတယ်။တခါတလေဘလောက်ထိဥပဒေကောင်းကောင်းဥပဒေကိုအသုံးပြုပြီးတော့ကာကွယ်ပေးခြင်းနဲ့စိတ်မျိုးမရှိဘူး။ဒါကိုတာဝန်ရမဟုတ်ဘဲနဲ့ခန့်အပ်မှုကြောင့်ဒါမှမဟုတ်ရှင်ကိုယ့်ရဲ့ခံစားမှုကြောင့်လုပ်လို့ရှိရင်လဲဥပဒေကိုအသုံးမချတာဖြစ်တဲ့အတွက်လူကောမူကောပြင်မှုလိုအပ်ပါတယ်။မူကလူခွေကိုအမှန်တကယ်ကာကွယ်ပေးနိုင်တဲ့အခွင့်အာဏာရှိသောမူရှိဖို့လိုအပ်တယ်လို့ဒီမူကိုအသုံးချပြီးတော့နိုင်ငံသားအလုံးကိုခွဲခြားမှုမရှိဘဲနဲ့ထိုက်တင့်သောကျွန်တော်တို့ပေးဆက်မှုတွေထိုက်တင့်သောနစ်နာကြေးတွေကိုရရှိပိုင်ခွင့်ကိုလှုပ်ဆောင်နိုင်တဲ့သူအချိန်မရွေးလူခွေနဲ့ပတ်သက်ပြီးတော့လုပ်မယ်ဟဲဆိုတဲ့စိတ်ဆန္ဒရှိတဲ့သူတွေဒီလူတွေလည်းလိုအပ်ပါတယ်
။ Okay, ပုံမျိုးနဲ့ကြည့်ကြည့်တူ။
Okay, ကြည့်ကြည့်တူ
။ဒါကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန် ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာတော်ရရှင်တို့ပြုဆက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နာနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240လို့အပြင်လိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလက်မီတာ190 kilohertz 1505လို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းအစီအစဉ်မှာတော့
လက်တလောပြဿနာအရင်းခံမှာရဲတပ်ဖွဲ့ရဲ့ပြဿနာမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့ပြဿနာကို
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်သုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြရမှာပါအဲ့ဒါအပြင်ကဘာတလွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာဖြစ်တယ်လို့မြန်မာပြည်ကပေးစာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်အခုပထမဦးဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်မအေးတနာကျော်ကတင်ဆက်ထားတာကိုနားဆင်နိုင်ကြပါပြီခင်ဗျာ
တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ Facebook ပေါ်ကအမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြဖို့အချိန်ရောက်ပါပြီနော်။နောက်ပိုင်းမှာတော့တော်ရရှင်တွေကိုနောက်တိုင်းတီလီတပုတ်နဲ့ဖြောပြပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာတီလက်ဆောင်တွေလည်းမြန်မာတချင်းလေးတပုတ်နဲ့မြစ်တာတီလက်ဆောင်ဖြောပြပေးမှာဖြစ်ပါရဲ့ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့တော်ရရှင်ရဲ့စာတွေကိုအရင်ပြောပြပေးသွားခြင်းပါတယ်။စိုင်းနောင်မင်းထွန်းဆိုတဲ့တော်ရရှင်တယောက်က VOA ကိုစာရေးတာအခါပေါင်းမနေတော့ပါဘူး။ပြန်ကြားပေးတာလည်းတစ်ခါမှနားမထောင်ရပါဘူး။ဘာကြောင့်မလဲဆူရမေကွန်ထုတ်လာပါတယ်ဟုတ်ကဲ့ပါကိုစိုင်းနိုင်မင်းထွန်းရင်စာရီကတော့တက်နိုင်သမျှစူးစမ်းပြီးပြန်ကြားပေးပါရစေဒါပေမဲ့ကျွန်မပြောဘူးသလိုပဲကိုရီးကိုတာတိတ်ဆန်တဲ့စာရီကိုတော့ကျွန်မတို့ဒီကနေမဖော်ပြပေးပါဦးနော်တို့ရရှင်တဲ့စာရီကိုတော့တော်တော်များများတက်နိုင်သမျှဖော်ပြပေးပါတယ်စာတော့ထပ်ရေးပါဦးလို့ပဲပြောချင်ပါတယ်နော်မြန်မာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွင်လူအများစိတ်ဝင်စားခဲ့တဲ့ဒီလူခွင့်ချိုးဖောက်တဲ့ဆိုပြီးတော့ဒီအိမ်မော်မျိုးသမီးလေးတွေကိုအိမ်ပိုင်ရှင်တွေကနေပြီးတော့နှိပ်စက်တဲ့ကိစ္စအပေါ်မှာဒီလူခွင့်ကော်မရှင်ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ကျမတို့ဘက်ကသတင်းတင်ပြတာအဲ့သတင်းကိုဖတ်ရှုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုနောက်ပိုင်းမှာဖော်ပြပေးသွားမှာဖြစ်ပါတယ်။အခုတော့ကြားဖြတ်ပြီးတော့ဒီ Billboard Hot ဖြစ်ဆုံးတင်းနံပါတ်100မှာနံပါတ်30အတွင်းထဲကိုဝင်နေတဲ့သချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးသွားခြင်းပါတယ်ရှင်။ပြင်သစ်ကအီလက်ထရောနစ်ဂီတာထုတ်လုပ်သူ DJ Snake ကနာမည်ကျော်ကနေဒီယန်အဆိုတော် Justin Bieber ရဲ့သီဆိုမှုနဲ့ဖန်တီးထားတဲ့သချင်းပဲဖြစ်ပါ යි ဒီသချင်းကအခု Billboard Hot အဖြစ်ဆုံးတေးတရာအစင်မှာနံပါတ်7ကနေပြီးတော့အခုသတင်းပတ်မှာတော့နံပါတ်6အထိရောက်လာခဲ့တာပါအဂုလ9ရက်နေ့မှာစတင်ဖြန့်ချိတဲ့သချင်းဖြစ်ပါတယ်အဂုလ29ရက်နေ့မှာတော့ Billboard ရဲ့ Hot အဖြစ်ဆုံးတေးတရာအစင်ကိုနံပါတ်7နဲ့ဝင်လာတာဖြစ်ပြီးတော့ DJ Snake အတွက်ဒီစီးရင်ဝင်တဲ့ပထမအဦးဆုံးသချင်းလည်းဖြစ်ပါတယ် UK နိုင်ငံမှာနံပါတ်1နေရာအထိရောက်ပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှာနံပါတ်30အတွင်းဝင်နေတဲ့ဒီ DJ Snake ဖန်တီးပြီးတော့ Justin Bieber တီးဆိုထားတဲ့ Let Me Love You ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်ရှင်။ Justin Bieber ဒီဆိုပြီးဒီကျစိတ်ဖန်တီးရဲ့ Let Me Love You ဆိုတဲ့တခြင်းကိုနားဆင်ခင်ကြရတာပါရှင်။နောက်ပိုင်းမှာတော့မြန်မာတေးချစ်တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့မေတ္တာတေးလက်ဆောင်ဖွင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ပြီးခဲ့တဲ့သတင်းပတ်တွေမှာမြန်မာနိုင်ငံမှာတော်တော်လေးလူပြောသူပြောများခဲ့တဲ့ဒီ Facebook ပေါ်မှာလည်းဒီသတင်းတွေပဲပြုပြနေတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့တော်ရရှင်တွေမှတ်ချက်ရေးလာကြတာကိုဖော်ပြပေးကြပါမယ်။ဒီရန်ကုန်မြို့ကအချုပ်ဆိုင်တစ်ခုမှာနှိမ့်မနှိမ့်ဆက်ခံရတဲ့မင်းကလေးငယ်2ယောက်အတွက်လိုက်ပါအကျိုးဆောင်တဲ့နေရာမှာနီးမှန်လက်မှန်နဲ့ဆောင်ရွက်တာမျိုးမရှိဘူးလို့ဝေဖန်မှုတွေထွက်ပေါ်နေတာကိုမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပယ်ချသွားတာပါမင်းကလေးငယ်တွေနေနာချေယူဖို့ကြေအေးဖို့ချောင်းဝင်ဆေးဆက်ပေးခဲ့တဲ့လုပ်ရက်ပေါ်မှာကော်မရှင်ကကာကွယ်ပြီးတော့ပြောဆိုသွားပေးမယ်လေလူ့ခွင့်ရေးလှုပ်ရှားသူတွေကဒါဟာမလုပ်သင့်မလုပ်ထိုက်တဲ့လုပ်ရက်ဖြစ်နေထောက်ပြခဲ့ကြတာပါဒီသတင်းနဲ့ပတ်သက်ပြီးတော့ပြေဆုံးတော့ဒီရန်ကုန်မြို့ကလူ့ခွင့်ရေးကော်မရှင်ရုံးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကိုယ်တိုင်ပြုတ်သွားရောက်သတင်းယူခဲ့တဲ့ကျမတို့ရဲ့သတင်းတောင်မမေခါကတင်ပြခဲ့တာဖြစ်ပါတယ်။ဒီသတင်းကိုနားဆင်ကြည့်ရှုပြီးတော့အောက်ကနေပြီးတော့မှတ်ချက်ရေးလာကြတဲ့သောရရှင်နေထဲမှာကျော်နိုင်ရှင်ဆိုတဲ့သောရရှင်က
စာလိုပေလိုပြောရရင်တော့ကော်မရှင်ပေါ့ဗျာ။တကယ်တော့ဂျားပွဲစားအဆင့်ပါပဲ။ကော်မရှင်ဆိုတဲ့သဘောလှုပ်ဆောင်ချက်ကဘာလဲဗျာ။ဘာပြဿနာပဲဖြစ်ဖြစ်မှန်ကန်တဲ့ဥပဒေအတိုင်းဖြစ်အောင်ကော်မရှင်ဆိုတာဖြစ်လာဖွဲ့စည်းလာကြတယ်လို့မြင်နေဗျာ။ကျွန်တော်တို့အဖွဲ့နဲ့ဘာမှမဆိုင်ဘူးသူတို့ပြဿနာသူတို့တွေကျင်းနိုင်ရင်ပြီးတာပဲဆိုလို့ရှိရင်ဘာအဖွဲ့မှလည်းဖွဲ့စရာမလိုတော့ပါဘူးဥပဒေအပြင်ကအလုပ်တွေလည်းကျင်းနိုင်လို့ရှိရင်သူတို့လက်ခံမဲ့သဘောပါ
နှစ်ဦးနှစ်ဖက်အခြေအနေရဲ့တရားမဝင်တဲ့လုပ်ရက်ကိုတော့မှဒီကော်မရှင်ကလက်ပိုက်ကြည့်နေတော့မှလားဆိုပြီးတော့ Facebook ပေါ်ကသောရရှင်ကျော်နိုင်ရှင်ကမေးခွန်းထုတ်လာပါတယ်ရှိုင်းရဲထွတ်ဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကတော့
Protection and Promotion လှုပ်ဆောင်ပေးရတဲ့လူခွင့်ကော်မရှင်ဟာလူခွင့်ချိုးပေါက်နေမှန်းသိရတဲ့ရာဇဝတ်မှုတင့်တဲ့ပြစ်မှုမှန်းသိရတဲ့မိမိအဖွဲ့အစည်းရဲ့တာဝန်နဲ့ဥပဒေပိုင်းဆိုင်ရာကိုမျက်ကွယ်ပြုခြင်းမတိနားမလည်တဲ့ကျေးလက်မိသားစုဝင်တွေရဲ့အားနည်းချက်ကိုအသုံးပြုကာဥပဒေလမ်းကြောင်းကနေပြီးတော့သွေးဖဲအောင်ကြံဆောင်လှုပ်ဆောင်တဲ့သဘောတရားနေခြင်းမျက်နှာခဲ့ရတဲ့မိသားစုတွေအနေနဲ့သက်ဆိုင်ရာလူမှုအဖွဲ့အစည်းတွေရဲ့အကူအညီအကြံဉာဏ်ရရှိအောင်ချိတ်ဆက်ဆောင်ရွက်ပေးရန်ပြက်ကွက်ခဲ့ခြင်းလူခွင့်ကော်မရှင်ရဲ့ဖြည့်ရှင်းဆောင်ရွက်ပေးပုံဟာပြစ်မှုကျူးလွန်ခဲ့သူများဘက်ကအားပေးကူညီတဲ့သဘောတည်းရောက်နေခြင်းဒါတွေကြောင့်ကော်မရှင်တာဝန်ရှိသူတွေကိုပါစစ်ဆေးအရေးယူစေခြင်းပါတယ
်ကော်မရှင်တာဝန်ရှိသူတွေကိုပြန်ပြီးတော့တုံ့သက်စစ်ဆေးပေးပါဆိုရတီတော်ရရှင်ကတောင်းဆိုလာတဲ့အချိန်မှာဆွေဆောင်အေးလွင်ခေမာတာဆိုတဲ့ဒီ Facebook နာမည်နဲ့တော်ရရှင်ကတော့
သတင်းစာရှင်းလင်းပွဲကလမ်းဘေးဈေးတွေဈေးလူရောင်းနေကြတယ်လို့ပါပဲသတင်းတော်ဆိုသူတွေကစကားကိုလေးလိုမကွဲတို့တို့ရှင်းလင်းထိမိစွာမေးနိုင်သူ၃လောက်သာရှိပါတယ်ဖြေတဲ့လူတွေကလူကြီးပီပီအတွေ့အကြုံရှိစွာဟွေတယ်လိန်တယ်ခောက်တယ်မှု့တယ်ဒီနေရာပဲပြန်ရောက်လာတယ်ဘိုးလိုတွေညက်လုံထွေပြီးစွဲတယ်ပတ်တယ်ခြေအောင်ပြတယ်စိတ်မရှိလို့ဒဲ့ပြီးတော့လူမိုက်စကားပြန်ပြောတယ်ကင်မရာတွေပုံမပြတ်အောင်ဟန်ဆောင်ကြီးရသည်ဒီနေ့အကယ်ဒမီတည်ကြပြီအနာဘော်ဒုတ်ကြလို့ပေါက်ကွဲနေတဲ့အတွင်းဒေါသကိုမရေမိအောင်လူကြီးထာနဲ့ပြန်ဖုံးတယ်ထီးတဲ့မေကွန်းကြတော့ဘာပြန်ဖြေရမှန်းမသိလို့ငုတ်တုံမိတယ်ညောင်မိုင်မိုင်နဲ့ရင်ထဲကအပူတွေဟတ်လို့ရေသန့်မှုတွေလည်းအတော်ကုန်သွားတယ်အဲယာကွန်းတွေအိုဗာလုဖြစ်ကုန်တယ်ပွဲစီစဉ်သူမတ်တရက်အခမ်းအနားမှုကြီးကအခြေအနေကိုဖြတ်ထိုးညံနဲ့အမြန်သုံးသပ်ပြီးခလေးထာနဲ့ပွဲပြန်ဖြစ်တယ်ဟာဟာ
ဒါကတော့ VOA သောရရှင်တယောက်ဒီသတင်းကိုဖတ်ပြီးတော့ဒီ Facebook ပေါ်မှာသူ့ရဲ့အမြင်ကိုပြန်ပြီးတော့မှတ်ချက်ရေးလာတာပါဇောဇောဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်း
မြန်မာနိုင်ငံရာဇသက်ကြီးပုံမှန်200နှစ်ပြစ်မှုကျွလွန်ပြီးကြောင်းတိလျက်နဲ့ဖြစ်စေ၊ယုံကြည်ရန်အကြောင်းရှိလျက်နဲ့ဖြစ်စေ၊မိသူကိုမစိုးထိုပြစ်မှုနဲ့ဆက်လင်း၍ဥပဒေနှင့်အညီပေးရန်တာဝန်ရှိသောသတင်းကိုမပေးဘဲတမင်ပြက်ကွက်ရင်ထိုသူကို6လအထိထောင်ဒဏ်တစ်မျိုးမျိုးဖြစ်စေ၊ငွေဒဏ်ဖြစ်စေ၊ဒဏ်2ရက်လုံးဖြစ်စေချမှတ်ရမယ်လို့ဆိုထားပါတယ်။ဒါကြောင့်လူ့အခွင့်အရေးကော်မရှင်ဟာရာဇဝတ်မှုမြောက်တဲ့ပြစ်မှုဆိုင်ရာဥပဒေပုံမှန်200နှစ်ကိုချိုးဖောက်ခဲ့ပါတယ
်။ဟိုဘက်ကနေပြီးတော့ပုံမှန်နဲ့တက်ပြီးပြောလာလို့ဒီဘက်ကနေပြန်ပြောရပါတယ်။ဆိုပြီးတော့ဒီသရရှင်ဇော်ဇော်ကရေးလာတဲ့အချိန်မှာဦးဝင်းဇော်ရတနာပုံဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
စဉ်းစားကြည့်ပြီးတော့ဗျာရဲတို့လူခွေကော်မရှင်တို့မြို့သမီးရေးရာတို့ကနဦးအမှုတိုင်တန်းတဲ့အချိန်တုန်းကဒီအကြောင်းတွေသတင်းစာမျက်နှာပေါ်တင်ပြဖို့ကြက်ွက်ခဲ့တယ်အများပြည်သူတွေမသိသေးပဲနဲ့ချိန်ပုံခုတ်ပြီးတော့နင့်နာကြီးလိုလိုဂယုနာကြီးလိုလိုရော်ကြီးလိုလိုစစ်မှန်တဲ့ဥပဒေလမ်းကြောင်းကိုသွေးဖြူပြီးတော့ငွေချင်းနဲ့ဖြည့်ရှင်ပေးလိုက်ကြတယ်။နှိမ့်ဆက်ခံကလေးတွေရဲ့မိသားစုရဲ့မသိနားမလဲတာဆင်းရဲတာရိုးရတာတွေကိုထောက်ထားကူညီမှုမရှိဘဲနဲ့ငွေချင်းချမ်းသာတဲ့တရားခံကိုတတ်တာစီမဲ့ငွေနဲ့ဖြည့်ရှင်တဲ့နီးနဲ့အမှုကျူးလွန်သူကိုကာကွယ်ပေးလိုက်ကြတာပါပဲ။ကြောကြသေးတဲ့နှိမ့်ဆက်ခံကလေးမိသားစုကိုငွေစုစုပေါင်း7,350တဲ့နေတယ်များတယ်သူတို့နဲ့မဆိုင်တဲ့ရဲအဖွဲ့ရောသူတို့အဖွဲ့ပါလက်ထုံးငွေမယူဘဲနဲ့စေတနာနဲ့အလကားဆောင်ရွက်ပေးလိုက်တာပါတဲ့ အယောအယောဗျာပုံမြင်လားအိမ်မက်လီလားမြမပြီပါနော်ဒါပေမဲ့ကြားရတာနားဝမှာတစ်ဆူဆူကြီးဗျာ
လူခွင့်ရဖောက်ဖြက်ခံရသူတွေကျူးလွန်ခံရသူတွေဘက်ကမကာကွယ်ပဲနဲ့ဟိုဘက်ကအမှုကျူးလွန်တဲ့သူတွေဘက်ကနေပြီးတော့ကာကွယ်ပေးပါတယ်ဆိုပြီးတော့ဒီသောရရှင်ကရေးလာပါတယ်မျိုးဝင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
လူတယောက်ကိုဒဏ်ရာအနာတရားဖြစ်အောင်ကိုရင်းကချိုရင်းအောင်နှင်းပန်းနှိပ်စက်တာလူခွင့်ရခေါင်းစဉ်အောက်တွေမရှိပါဘူးပြမှုဆိုင်ရာဥပဒေရဲအရေးယူပိုင်ခွင့်ရှိတာကြောင့်အစကတည်းကရဲလက်ထဲကိုအပ်ရပါမယ်မဆိုင်သူများဝင်ရှုပ်ပြီးတော့တရားခဏ်များပြေးခွင့်ကြုံရပါတယ
်ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးဖြစ်ပေါ်တိုးတက်မှုကိုပြင်ပြီးပြောရမယ်ဆိုတော့ဒီလူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့ကနေပြီးတော့အဲ့ဒီအချုပ်ဆိုင်ကအသက်ပြေးပြီးမိသားစုဝင်အားလုံးကိုအခုဆိုရင်တရားစွဲထားပြီးပါတယ်နော်ဆက်ပြီးတော့အမှုပေါ်ပေါက်လာကလေးကအမှုဖွင့်တိုင်တန်းခဲ့တဲ့ကြောက်တရားရဲစခန်းကိုလည်းစစ်ဆေးမှုတွေလုပ်နေပြီလို့ဆိုပါတယ်ဝေဖန်မှုတွေခံရပြီးတော့ကော်မရှင်အဖွဲ့ဝင်တွေနှုတ်ထွက်ပေးဖို့ဝိုင်းပြီးတော့လက်မှတ်ထိုးတောင်းဆိုခံရတဲ့ဒီလူခွင့်ရေးကော်မရှင်ကိုတော့ဘလို့ဆက်ပြီးတော့ gain တွေမလဲဆိုတာခုထိမသိရသေးပါဘူးထူးခြားရင်ထူးခြားသလိုကျွန်တော်တို့ VOA ကနေပြီးတော့ဒီသတင်းနဲ့ပတ်သက်ပြီးတော့သတင်းတင်ပြပေးသွားမှာဖြစ်ပါတယ်ရှင်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်เนาะမြန်မာတေးချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဆက်ပြီးတော့ဖြောပြပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဒီချစ်သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရှင်။ဒီတော့ဒီတစ်ပတ်တော့သောရရှင်တွေကိုကျွန်မဟိုပြီးခဲ့တဲ့တစ်ပတ်ကလိုပဲသချင်းဟောင်းလေးတစ်ပုဒ်နဲ့ပဲဖြောပြပေးမယ်လို့စိတ်ကူးရပါတယ်။အခုတလောသချင်းဟောင်းလေးတွေကိုဒီရုံးကိုလာကားပေါ်မှာနားဆင်မိရင်လည်းသောရရှင်တွေကိုလည်းတတိယမိလို့အဲ့ထဲကသချင်းတွေကမှကျွန်မနားထဲကိုနည်းနည်းမှတ်မှတ်ထင်ထင်ရောက်လာတဲ့သချင်းတစ်ပုဒ်ကိုသောရရှင်တွေကိုထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်နော်။ Train Rabo ဒီဆိုထားတဲ့ဒီ Diary နံပါတ်1နဲ့ Diary နံပါတ်2အခွေတွေက Diary နံပါတ်1ထဲကသချင်းလေးတစ်ပုဒ်ပဲဖြစ်ပါတယ်။မမင်းနဲ့တော့ဆိုတဲ့သချင်းလေးကိုသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါဦးနော်
။မနေ့ဖတူအလေးရောက်ရင်မြားပဲမိုးချုပ်တိုင်းမင်းမအိတ်စခင်။ရင်းရောင်ဒီမာလာတို့ရဲ့အတိတ်ကိုရည်တူ။ဝေးအဝေးကကြားတဲ့သချင်းလေးတွေမင်းအတွေ့တဲ့မင်းအသေးလေးတွေတောင်ဝစင်းနေထိုင်ခွင့်ပြုခွင့်ဒါဆိုပုံမှန်အချိန်မှန်တည်ရမယ်။တွေ့တာသူစိတ်ချမ်းသာအောင်ကိုယ်ဘယ်မှနေနေပါတွေလုံးလုံးမင်းလေးတကြီးရတော့ဒီနာမည်လေးပဲပြန်ခေါ်ဖို့တသိချဘူးကလေးကောင်မလေးချမမင်းနေတော့ဘလောက်ကြည့်ပဲဝေးဝေးပဲစီတွေရောက်ရောက်ချင်းပြန်တော့ဟိုတော့ကသိချဘူးကလေးကောင်မလေးချမမင်းနေတော့ရင်းနေကြတာပတ်သက်ခဲ့ဘူး
တော်ဘတီဆိုထားတဲ့မမေးနဲ့တော်ဆိုတဲ့တခြင်းလေးကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းင်းရီနေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမြင်နာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါလေရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီမလေးတွေ့ကြတာတွေချမ်းနေသေးလို့မင်းလေးတတိယတော့ဒီနာမည်လေးပဲပြန်ခေါ်ဖို့။ Today ship ကလေးကောင်မလေးအကြောင်းမမေး
နဲ့။ဒါကတော့မအေးတန်နာကျော်စီစဉ်တက်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုထုတ်လွှင့်ပေးကြတာပါ။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးတက်ချက်ကဏ္ဍကိုတင်ဆက်ပေးပါရမယ်။အိမ်ကူမင်းကလေးနှစ်ယောက်နှိမ့်ဆက်ခံရမှုပြဿနာကနေဘာရီများတင်ငန်းစာယူတင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားပါရယ်။မတ်အင်ဂျင်နီယာကကူညီတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
။အခုရပိုင်တွင်ဤသူတွေစိတ်ဝင်စားဆုံးသတင်းတစ်ပုဒ်ကတော့ ရန်ကုန်မြို့လယ်ကနမဲကြီးအင်းဝအချုပ်ဆိုင်မှာအရင်ကအလုလုကင်နေတဲ့မိန်းကလေးနှစ်ယောက်နှစ်ပေါင်းများစွာအကြီးကျယ်နှိပ်စက်ခံခဲ့ရတယ်ဆိုတဲ့သတင်းပါမြန်မာနိုင်ငံမှာအင်ရှင်တွေကအင်ကူတွေကိုနှိပ်စက်တယ်ဆိုတာသိပြီးထူးဆန်းတဲ့သတင်းမဟုတ်ပေမဲ့နောက်ဆက်တွဲအနေနဲ့အဲ့ဒီမှုခင်းမြန်မာနိုင်ငံလူခွင့်ရေးကော်မရှင်စီကိုရောက်သွားတာကော်မရှင်ကနေအင်ရှင်နဲ့အင်ကူမိဘတွေကိုခေါ်ယူတွေ့ဆုံညှိနှိုင်းပေးပြီးရော်ကြီးသိန်း90နဲ့ကြေးအေးစေခဲ့တာဒီအကြောင်းမီဒီယာအနှံ့ပြားမှာဖော်ပြခဲ့ပြီးနောက်မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်တာသတင်းစာရှင်းလင်းပွဲမှာကော်မရှင်တာဝန်ရှိသူတွေနဲ့သတင်းတောက်တွေအပြန်အလှန်အခြေတင်တွေဖြစ်ကြတာကော်မရှင်ကိုပြည်သူလူထုဝေဖန်မှုမြင့်တက်လာပြီးအခုနောက်ဆုံးကော်မရှင်အဖွဲ့ဝင်တချို့ကိုအရေးယူဖို့လွှတ်တော်တွင်အရေးကြီးအဆိုတင်တာစသဖြင့်ဆင်ငယ်ပြဿနာတွေပေါ်ခဲ့လို့လည်းဖြစ်ပါတယ်အခုဖြစ်ပေါ်ခဲ့တဲ့ပြဿနာဟာအင်ရှင်ကအင်ကူကိုနှိပ်စက်တယ်ဆိုတဲ့သေးသေးမမွားပြဿနာမျိုးလောက်ပဲလားတိုင်းပြည်နဲ့ချီပြီးသင်ခန်းစာယူဖို့ရောမလိုအပ်ဘူးလားဆိုတာဆွေးနွေးတင်ပြသွားပါမယ်
လက်တလောဖြစ်စဉ်ဇလန်းအချင်းချုပ်ကတော့ရန်ကုန်မြို့လယ်ကအင်းဝအချုပ်ဆိုင်မှာအင်းအကူဖြစ်သွားရောက်လုကင်နေတဲ့အသက်16နှစ်နဲ့18နှစ်အရွယ်မိန်းကလေးနှစ်ယောက်ကာလကြာရှည်နှိပ်စက်ခံရတဲ့ဆိုတဲ့ကိစ္စမြန်မာနောင်းရဲ့သတင်းတောက်တယောက်ကသတင်းအစအနရသွားတာကနေအစပြုတာပါသတင်းတောက်ကဆက်ပြီးစုံစမ်းတော့အဲ့ဒီမိန်းကလေးနှစ်ယောက်ဟာရန်ကုန်တိုင်းကော်မှုမြို့နယ်ကျေးရွာတရားကမိန်းကလေးတွေဖြစ်တဲ့လူငယ်တဲ့9နှစ်ကစပြီးအင်းဝအချုပ်ဆိုင်မှာတလကြက်တောင်းခွဲနဲ့အေအကူဖြစ်ဝင်ရောက်လုကင်နေတဲ့အင်ရှင်တွေရဲ့ရရက်ဆက်ဆက်နှိမ့်ဆက်တာခံရတယ်မိဘတွေနဲ့လည်းတွေ့ခွင့်မရဆိုတဲ့အခြေအနေမျိုးဖြစ်ပါတယ်အဲ့ဒီလိုအချက်လက်တွေသိရပြီးတဲ့နောက်မှာသတင်းတော်ဟာပထမအဆင့်ရဲစခန်းမှာသွားရောက်အမှုဖွင့်တိုင်တန်းခဲ့ပါတယ်ရဲတပ်ဖွဲ့အနေနဲ့အဲ့ဒီမိန်းကလေးနှစ်ယောက်ကိုခေါ်တွေ့မေးမြန်းခဲ့ပေမဲ့နောက်ထပ်ဘာမှဆက်ပြီးလုကင်တာမရှိပါဘူးဒီလိုနဲ့သတင်းတော်ဟာအဲ့ဒီကိစ္စမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကိုစာရေးသားတိုင်တန်းပါတယ်ဒီတိုင်တန်းမှုကြောင့်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဟာရဲစခန်းကိုအကြောင်းကြားပြီးဖြစ်စဉ်ကိုစုံစမ်းတင်ပြစေပါတယ်ရဲစခန်းကနေလူ့ခွင့်ရေးကော်မရှင်စီတင်ပြတဲ့အစီရင်ခံစာမှာတော့ဒါဟာရာဇဝတ်ပြစ်မှုမြောက်တဲ့နှိပ်စက်မှုဖြစ်တယ်ကျုံပြစ်မှုဖြစ်တယ်ဒါကြောင့်ဥပဒေကြောင့်အရေးယူတင်တယ်လို့တင်ပြခဲ့ပါတယ်အစီရင်ခံစာရပြီးတဲ့နောက်မှာလူ့ခွင့်ရေးကော်မရှင်ဟာကော်မရှင်ပြဋ္ဌာန်းချက်ပါလုပ်ပိုင်ခွင့်အရမိန်းကလေးနှစ်ယောက်ကိုနှိပ်စက်ခဲ့တဲ့အင်ရှင်ကိုရောအဲ့ဒီမိန်းကလေးနှစ်ယောက်ရဲ့မိဘတွေကိုပါခေါ်ယူတွေ့ဆုံစေပြီးနှစ်ဖက်ပြည်လည်မှုရအောင်ညှိနှိုင်းစေခဲ့တယ်လို့ဆိုပါတယ်။ဒီနေရာမှာထူးခြားတာကလူ့ခွင့်ရေးကော်မရှင်ဟာရဲတပ်ဖွဲ့ကတင်ပြတဲ့ရာဇဝတ်မှုမြောက်တဲ့မှုခင်းတစ်ခုကိုတရားဥပဒေအရအရေးယူရေးနီလန်းဆိုတာထက်ရော်ကျင်းယူပြီးကြေအေးရေးနီလန်းကျင့်သုံးအောင်ဆွဲဆောင်ခဲ့တာပါပဲ။ဒါနဲ့ပတ်သက်ပြီးကော်မရှင်အစီရင်ခံစာမှာလည်းထင်ထင်ရှားရှားမြင်တွေ့ရပါတယ်။ဒီလိုနဲ့လင်းငါးနှစ်လောက်ပြင်းပြင်းထန်ထန်နှိပ်စက်ခံထားရပြီးလူစင်မမီလောက်အောင်ဖြစ်ခဲ့ရတဲ့မိန်းကလေးနှစ်ယောက်ရဲ့ဒုက္ခကိုကြက်ငွေ390နဲ့လဲလှယ်လိုက်ရတဲ့အခြေအနေရောက်သွားစေပါတော့တယ
်။လက်တလောပြဿနာအရင်းခံမှာရဲတပ်ဖွဲ့ရဲ့ပြဿနာမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့ပြဿနာကိုအတိုင်းသားမြင်ရပါတယ်။ရဲတပ်ဖွဲ့ဟာကနဦးမြန်မာနောင်သတင်းတော့တွားရောက်တိုင်တန်းခဲ့စဉ်ကမိန်းကလေးနှစ်ယောက်ကိုခေါ်ယူမေးမြန်းခဲ့ပေမဲ့သေးသေးချာချာစစ်ဆေးတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်။လက်ဆဲချောင်းစလုံးနဲ့လက်မောင်းမှာကျိုးနေလို့လူစင်မမီဖြစ်ရတဲ့အနေထားကိုလှစ်လျူရှုပြီးဖူးခင်ဆေးဆရာဝန်နဲ့ဆေးစစ်ခိုင်းတာမျိုးတော့မလုပ်ခဲ့ဘူးလို့ဝန်ခံထားပါတယ်။ဒါနဲ့ပတ်သက်ပြီးအင်ရှင်တွေဘက်ကနေလက်ငွေလက်ခံလို့ကုလို့လှစ်လျူရှုရတာလို့ဆွတ်ဆွဲမှုတွေလည်းထွက်ပေါ်လာပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့ပြဿနာကတော့တမျိုးပါ။ဘလောက်ထိလူခွင့်ရေးချိုးဖောက်ခံထားရသလဲဘလောက်ထိနှိပ်စက်ခံထားရသလဲကာယကံရှင်မိန်းကလေးငယ်နှစ်ယောက်ကိုတောင်ခေါ်ယူတွေ့ဆုံထားတဲ့မှတ်တမ်းမတွေ့ရပါဘူး။ဒါကြောင့်ရာဇဝတ်ပြစ်မှုမြောက်တဲ့နှိပ်စက်ညှဉ်းပန်းမှုကျုံပြုတ်မှုကိုရော်ကြီးတစုံတရာနဲ့ကြေးစီတဲ့နီလန်းကျင့်သုံးမှုရေလာမြောင်းပေးလုပ်ပေးလိုက်မိတာမျိုးဖြစ်နိုင်ပါတယ်
။လက်တလောပြဿနာရဲ့အပေါ်ရန်လောက်ကြည့်လိုက်ရင်ပဲမြန်မာနိုင်ငံရဲ့တပ်ဖွဲ့မှပြုပြင်စရာတွေရှိတာတွေ့နိုင်ပါတယ်။စီးရဲသားတွေဘ ഹു တုတ္တနေသူတွေအောက်ခြေပြည်သူတွေရဲ့တိုင်တန်းချက်တွေနဲ့ပတ်သက်ရင်လစ်လျူရှုတတ်တာပြဿနာဖြစ်လာရင်လက်ငွေပေးနိုင်သူဘက်အကာအကွယ်ပေးဖြည့်ရှင်းပေးတတ်တာအာဂရိလိုက်စားတာစတဲ့ပြဿနာမျိုးပါမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်နဲ့ပတ်သက်လို့ကတော့ကော်မရှင်မှာပါဝင်တဲ့သူတွေဟာလူ့ခွင့်ရေးဆိုတာဘလို့မျိုးလဲနားလည်တဲ့သူတွေမဟုတ်ကြဘူးလို့ဝေဖန်မှုတွေလည်းမြင့်တက်နေပါတယ်တကယ်လည်းအရင်စစ်အစိုးရခေတ်ကလူ့အခွင့်အရေးချိုးဖောက်တဲ့ဌာနတွေမှာလုပ်ကင်ခဲ့သူတွေကော်မရှင်အဖွဲ့ဝင်အဖြစ်ပါဝင်နေတာကိုကြည့်ရင်ပြည်သူတွေရဲ့ဝေဖန်မှုမမားဘူးဆိုတာတွေ့နိုင်ပါတယ်
တကယ်နောက်ွယ်ကအရင်ခံပြဿနာကတော့စင်ရဲမွဲတည်မှုအလောက်ကိုင်ရှားပါမှုအသိဉာဏ်ဗဟုသုတနှိမ့်ချမှုတရားဥပဒေစိုးမိုးရေးအားနည်းမှုဆိုတဲ့အချက်တွေတွေ့ကြရမှာပါအသက်17နှစ်12နှစ်အရွယ်ကလေးတွေကိုမိဘအုပ်ထိန်မှုနဲ့ဝေးရာသစိမ့်တွေအိမ်မှာမဖြစ်စလောက်ငွေလေးနဲ့နှင်းနဲ့ချီသွားပြီးအလုတ်လုတ်ခိုင်းကြတာဟာအဲ့ဒီမဆန်းကေခိုင်နဲ့မတ်သစင်တို့ရဲ့မိဘတွေကြီးမဟုတ်ပါဘူးမြန်မာနိုင်ငံအနှံ့အပြားစီးရဲတဲ့ကျွေးရွာတွေကမိဘတွေဟာသူတို့ကလေးတွေကိုအခုလိုပဲတနေတကြီးပို့ပြီးအိမ်ပေါ်အဖြစ်အလုတ်လုတ်စေခိုင်းလို့ရှိနေတာပါကျွေးရရင်အခုလိုကလေးငယ်တွေကိုအဝေးတနေရာပို့ပြီးအိမ်ပေါ်အဖြစ်လုတ်ကင်စေတာဟာထမင်းစားကြုံခံအစ်စ်မျိုးတာတာလောက်ပါပဲလူအမျိုးမျိုးစိတ်အထွေထွေရှိတဲ့အင်ရှင်တွေရဲ့နှင်းပန်းနှိမ့်ဆက်နီးမျိုးစုံခံရတာရှိသလိုအင်ရှင်တွေရဲ့အတင်းအာဓမသာမယာပြုကျင့်တာခံရလို့အမှုဖွင့်အရေးယူခဲ့တဲ့ဖြစ်စဉ်တွေကလည်းမနှဲမနှောပါပဲအဓိကကတော့မြမစီးပွားရေးအလွန်အလွန်နှိမ့်ချမှုအလုတ်အကိုင်းရှားပါမှုပြဿနာတွေကြောင့်ပါနောက်ပြဿနာတစ်ခုကတော့တိုင်းရင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံအနှံ့အပြားကပြည်သူလူထုကြီးရဲ့ပညာရေးနဲ့ဗဟုသုတရေးချိန်နှိမ့်ချမှုပ
ါဒါအပြင်နောက်ထပ်ရေးကြီးပြဿနာတစ်ခုကတရားဥပဒေစိုးမိုးမှုအားနည်းနေတာပါအခုလိုအရွယ်မရောက်သေးတဲ့အိမ်ဖော်ကလေးငယ်တွေနှိမ့်ဆက်ခံရမှုဖြစ်စဉ်မြန်မာနိုင်ငံအနှံ့အပြားမှာနေ့စဉ်နဲ့အမျှရှိနေမှာသိကြပါတယ်ဒါပေမဲ့ပြည်မှုကျူးလွန်သူလက်တဆုပ်စာလောက်ပဲတရားဥပဒေရှေ့မောက်ရောက်လာတာပါဒီပြဿနာတွေရောနေသွားဖို့ဆိုရင်တော့တိုင်းပြည်စီဝါရေးကောင်းအောင်လုပ်တာပြည်သူတွေအသိဉာဏ်ဗုဒ္ဓမြင့်မအောင်ဘက်ပေါင်းစုံကနေမြင့်တင်ပေးတာတရားဥပဒေစိုးမိုးမှုအားကောင်းလာအောင်ဆောင်ရွက်တာလူခွင့်ရေးပညာပေးမှုကိုရဲတပ်ဖွဲ့လိုလက်နက်ကင်ဖွဲ့စည်းမျိုးတွေမှာပြည်သူတရားလုံးမှာသိရှိလာအောင်ကြေကြေပြန့်ပြန့်ပညာပေးတာမျိုးလုပ်ဖို့ကလွယ်ပြီးအခြားဖြတ်လန်းနေမရှိပါကြောင်းတင်ပြလိုက်ရပါတယ်
ဒါကတော့တရင်စာဆရာဦးစီသူအောင်မြင့်ရဲ့အင်းအကူမင်းကလေးငယ်နှစ်ယောက်နှိမ့်ဆက်ခံရမှုပြဿနာကနေဘာရီတင်ငန်းစာယူတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကတနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။တော်တာရှင်တို့အနေနဲ့ VOA ကိုစာရေးသားဆက်သွယ်ကြပါလို့ပြောပြရစီ VOA ကိုစာရေးသားဆက်သွယ်ခြင်းနဲ့နောက်ပြီးတော့အတန်းဖိုင်နေပေးပို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတဆင့်ဝေဖန်အကြံပေးခြင်းနဲ့တည်တည်ရှင်းနေတောင်းဆိုလိုခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာမှတ်855ဘဟုစာရိုက်ကြီးကာနလန်ရန်ကုန်မြို့ဖြစ်ပါတယ်။ဖုန်းနဲ့ဆက်သွယ်ပြောဆိုလိုရဲဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်က12323822555လေးဖြစ်ပါတယ်ခင်ဗျာ။အခုတော့ကဘာတလွှားထူးခြားစံပြသတင်းများဆိုတဲ့အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။အခုလိုထူးထူးဆန်းဆန်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းညံ့တို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ခနေငံဘန်ကောက်မြို့ပေါ်မှာရှိတဲ့လုံခဏီဥယျင်ကဝါရမော်နီတာလစ်ဆက်လို့ခေါ်တဲ့ဖွတ်တွေကိုဖန်ဆီရှင်လေးလှူဆောင်နေပါတယ်ဒီဖွတ်တွေဟာဘန်ကောက်မြို့ရေမြောင်းတွေကတဆင်လမ်းကြုံလမ်းကြားတွေအထိပြန့်နှံ့သွားရောက်နေကြတဲ့အတွက်လဲဗန်ကောက်မြို့ကိုလာကြတဲ့ခီးသွားဧည့်သည်တွေနဲ့ဒေသခံတွေအကြားမှာနာမည်ကြီးနေတာပါ။လုံပနီဥယျာဉ်ထဲမှာဆိုရင်မြက်ခင်းပေါ်မှာနေစာလုံနေတဲ့ဖွတ်တွေကိုရောရေကန်ထဲမှာရေကူးနေကြတဲ့ဖွတ်တွေကိုပါတွေ့နိုင်ပါတယ်။ဗန်ကောက်မြို့တာဝန်ရှိသူတွေကပန်းချံရဲ့ငားတွေအပင်တွေနဲ့လူသွားလူလာတွေကိုအန္တရာယ်ဖြစ်မှာဆိုတဲ့အတွက်အခုလိုဖယ်ရှားရတာလို့အကြောင်းပြချက်ပေးပေမဲ့တော်ရဲသတိဆန်ကျွမ်းကျင်သူတွေကတော့အဲ့ဒါလိုမဟုတ်ဘူးလို့ပြောပါတယ်။ဒီဖွတ်တွေဟာသတိဆန်အသေးကောင်တွေကိုစားတဲ့အတွက်ပန်းချံကိုတန့်ရှင်းပေးသလိုပါပဲလို့သူတို့ကပြောကြတာပါဒီဖွတ်တွေကို Richard Burry ခရိုင်မှာရှိတဲ့တားရိုင်းသတိဆန်စောက်ရှောက်ရေးခရိုင်ကိုပို့ဆောင်มาဖြစ်တယ်လို့ဘန်ကောက်မြို့တာဝန်ရှိသူတွေကပြောပါတယ်ရှင
်လန်ဒန်မြို့က University College London တက္ကသိုလ်မှာတော့လူတစ်ယောက်ရဲ့လက်ရည်ကိုတူးပနိုင်တဲ့ Algorithm ကွန်ပျူတာအစီအစဉ်တစ်ခုကိုဖန်တီးလိုက်ပါပြီဒီကွန်ပျူတာအစီအစဉ်ကြောင့်digital ခေတ်ကြီးထဲမှာလက်ရည်နဲ့ရေးတာမျိုးပြန်ခေတ်စားလာနိုင်ပါတယ်လူတယောက်ရဲ့လက်ရည်ကိုကွန်ပျူတာအစီအစဉ်ကဖတ်ရှုလေ့လာပြီးတာနဲ့အဲ့ဒီလက်ရည်မှာပဲရှိနိုင်တဲ့ပုံသဏ္ဍာန်နဲ့တိဆောက်ပုံကိုတူပနိုင်တာပါနောက်ပြီးတော့အသုံးများတဲ့စကားလုံးတွေဖြစ်တဲ့ and နဲ့ the ကိုလည်းကြာပန်းပုံစံဖန်တီးပေးတဲ့အတွက်သူတို့ဟာတပုံစံနဲ့မထွက်ပါဘူးနာမည်ကြီးလူသိများတဲ့ American သမ္မတ Abraham Lincoln ရဲ့လက်ရည်ပုံစံကိုတူပဖန်တီးနိုင်တဲ့အတွက်လဲလက်ရည်အတုဖန်တီးရတာကိုလွယ်ကူစေမှာပါဒါပေမဲ့လည်းဒီကွန်ပျူတာအစီအစဉ်ဟာ အခုလိုလက်ရည်အတုတွေကိုစီစစ်ဖို့ဖြစ်တယ်လို့တီထွင်ခဲ့သူတူဖြစ်တဲ့ Tom Hames ကပြောပါတယ်။ပညာသင်ကြားရေးနဲ့ပတ်သက်ပြီးအသုံးပြုမဲ့သူတွေအတွက် Open Source Software အခမဲ့အသုံးပြုနိုင်တဲ့ Software အဖြစ်ပေးသုံးထားပြီးတော့စီးပွားရေးလုပ်ငန်းတွေအတွက်လည်းအသုံးပြုနိုင်မယ်လို့မျှော်လင့်ထားပါတယ်။ဒီကွန်ပျူတာအစီအစဉ်ကိုမိတ်ဆက်တဲ့ကပ်ပြားတွေကိုရေးကိုရာစာတွေမှာအသုံးပြုနိုင်အောင်တီထွင်ကြံစားသွားမယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ
။ဒီဘက်ကလည်းရေးရည်ကြီးတစ်ခုမှာတော့အတိတ်သမိုင်းကိုပြန်လည်လေ့လာနိုင်ဖို့အတွက် Pokemon Go game မှာအသုံးပြုထားတဲ့ Augmented Reality နည်းပညာကိုအသုံးပြီးတော့လာရောက်သူတွေကိုဆွဲဆောင်နေပါတယ်။အဲ့ဒီနည်းပညာကြောင့်အရင်ခေတ်ကလူတွေရဲ့အဝတ်အစားတွေရဲတိုက်ကြီးတွေကဒီလမ်းညွန်ချက်တွေနဲ့ပြန်လည်သရုပ်ဆောင်ပြတာတွေကိုဖုန်းထဲကနေတဆင့်မြင်ကြရမှာပါ။ဂျပန်နိုင်ငံမှာဆာမူရိုင်းခေတ်ကရဲတိုက်တွေအများကြီးကြန့်ရှိခဲ့ပြီးတော့ဟီမေဂျီမြို့မှာတော့အဲ့ဒီအခမ်းအနားဆုံးရဲတိုက်ကြီးရှိပါတယ်။၁၉ရာစုခန့်တဲ့ရဲတိုက်ကြီးတစ်ခုဖြစ်တဲ့ White Heron ရဲတိုက်လို့ခေါ်တဲ့ဒီရဲတိုက်ကြီးကိုဒေါ်လာ24ဘီလီယံအကုန်ခံမိုးမှန်ပြင်ဆင်ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကပြန်လည်ဖွင့်လှစ်ခဲ့တာပါ။ရာဇဝင်းမှုနည်းပါတဲ့ဂျပန်နိုင်ငံမှာ Banting Machine Set တွေကနေပစ္စည်းရောင်းချတာနေရာတိုင်းမှာရှိပါတယ်။ Banting Machine Set ကတော့45လမ်းမလောက်ရှိတဲ့ဖန်သားမျက်နှာပြင်ကနေစားသုံးသူတဦးချင်းစီရဲ့ရုပ်အသွင်းအပြင်အသက်နဲ့ယောက်ျားလားမိန်းမလားဆိုတာခွဲခြားနိုင်ပြီးတော့ရာသီဥတုပတ်ဝန်းကျင်အခြေအနေနဲ့ကိုက်ညီတဲ့အစားအသောက်ကိုအကြံပေးပါတယ်ရှင
်။ဒါကတော့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါ။ VOA American တန်ကအခုတနင်္လာနေ့မနေ့ဖက်ထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်တာမျိုးသက်ကကြီးညာပေးပါလိမ့်မယ
်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့စက်တင်ဘာလ10ရက်နေ့မှာစတင်ခဲ့တဲ့ဗြိတိန်နဲ့အမေရိကန်နိုင်ငံတွေကိုတောက်ရောက်တဲ့နှစ်ပတ်ကြာခေတ်စဉ်ပြီးဆုံးသွားပြီဖြစ်ပါတယ်။တနင်္လာနေ့ညပိုင်းမှာပဲဒေါက်တာဆန်းစုကြည်ကရန်ကုန်ကိုပြန်ရောက်လာပါပြီ။ဗြိတိန်မှာဝန်ကြီးချုပ်ထရီဆာမေးနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားဆက်ဆံရေးတိုးမြှင့်သွားဖို့ဆွေးနွေးခဲ့တယ်လို့ဗြိတိန်ကနေတဆက်တည်းတောက်ရောက်တဲ့အမေရိကန်ခေတ်စဉ်ကိုတော့အမေရိကန်သမ္မတဘရက်အိုဘားမားကဖိတ်ကြားခဲ့တဲ့ကြဖြစ်ပါတယ်။အမေရိကန်ခီးစင်ကသမ္မတအိုဘားမားနဲ့ကအမေရိကန်ထွက်တော်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးမြန်မာဒီမိုကရေစီရေးအတွက်မပြီးဆုံးသေးတဲ့ပြုပြင်ပြောင်းလဲရေးမှာဆက်ပြီးကူညီကြဖို့တိုက်တွန်းခဲ့တယ်လို့နယူးယောက်မှာကျင်းပတဲ့82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတော့မြန်မာနိုင်ငံဆိုင်ရာအထွေထွေမူဝါဒရေးရာမင်ကွန်းတရက်ကိုပြောကြားခဲ့ပါတယ်EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်တဲ့လုပ်ငန်းမစခင်မှာလုပ်ဆရာတွေကအများပြားရှိနေပေမဲ့လည်းလုပ်ငန်းစပြီဆိုတာနဲ့တတ်မှတ်ချိန်ကျော်တဲ့အထိမပြီးပြတ်တာမျိုးတွေဖြစ်မှာမဟုတ်ကြောင်းဗြိတိန်နိုင်ငံချန်ရေးဝန်ကြီး Boris Johnson ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ Syria မှာသဘုံတွေထိန်းချုပ်ထားတဲ့ Aleppo ရှေ့ပိုင်းဒေသကို Syria နဲ့ Russia ချက်တိုက်လဲနေဘုံကျနေချိန်မှာပဲအသေးပြောက်များတဲ့ကြမ်းဖက်မှုတွေတိုးလာတာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပါတယ်။
ထိပ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာသွားခဲ့တာပါအခုမနေ့အစီအစဉ်ထုတ်လို့ရမျိုးကမက်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇူဘဲလ်အယ်တာယက်ဖြစ်ပါတယ် VOO နားဆင်ကြရတဲ့အတွက်တောဒရှင်အားလုံးကိုအထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောဒရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတရားပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးဝေးပါခင်ဗျာ
This program has come to you from the Voice of America, Washington.